Welcome to the Voice of America in Burmese.
mingla ba shin 2019 khu ne july la 2 ya tining nwe ni mna khin voa season 2 ko myo ro washington dc ga ne dai yai thol lwe ni ba bi line do meter 32 40 ne 49 ga ga da ma ga voa ya facebook sa myan na ga ni pi lo le phan yu na sin nai ma le shin ကျမခွန်ယူပါအခုမနက်ခင်းစီစဉ်ရတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းလိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့မိုးဆူးမြို့ကိုပြန်လဲတိမ့်ပိုက်လိုက်နိုင်ပြီလို့ IRA အစိုးရကပြောပါတယ်။နိုင်ငံတကာဓာတုလက်နဲ့အသုံးပြုမှုဟန်တာရေးအဖွဲ့ကိုစီးရီးယားအစိုးရကဝေဖန်လိုက်ပါတယ်။ထိုင်းနိုင်ငံမှာအလုသမားဥပဒေပြောင်းမှုရှိနေတာကြောင့်မြန်မာအလုသမားတွေထောင်ထဲချပြီးပြည်တော်ပြန်နေကြပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကိုညာဝင်းအောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။အခုမနက်ခင်းနားဆင်ရမယ့်အထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခါပါဝင်ရိုဟင်ဂျာဒုက္ခသည်အရေးတွေကိုဘင်္ဂလားဒေ့ရှ်အစိုးရနဲ့ဆွေးနွေးဖို့မြန်မာနိုင်ငံအမျိုးသားလုံခြုံရေးအကြံပေးဟာဒီကနေ့တနင်္ဂနွေနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားဖို့ရှိပါတယ်
။အများစုကသာမန်တစ်ခုဖြစ်လာကျူးနာခဲ့တာစင်တာကောင်းတဲ့ဆောင်ရွက်တာမျိုးရှိနိုင်ပေမဲ့
ဘင်္ဂလားဒေ့ရှ်ကိုရောက်တဲ့အခါဘာတွေဆွေးနွေးကြမလဲဆိုတဲ့အပေါ်သဘောထားမှတ်ချက်တွေနားဆင်ရပါမယ်။အဲဒီနောက်ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရမှာပါ။အခုရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့ကိုညာဝင်းအောင်တို့ကကြေညာပါမယ်ရှင်။
ဤတဲ့နိုင်ငံမိုဇူးမြို့ကို Islamic စစ်သွေးကြွတွေလက်ထက်ကနေပြန်လဲတင်ပက်လိုက်နိုင်ပြီဖြစ်ကြောင်းဤတဲ့ဝန်ကြီးချုပ်ကကြေညာအပြီးနောက်တစ်နေ့မှာဘုံမူပက်ဝေါကဦးဆောင်ပြီးအဖွဲ့ဝင်တရာဒဇင်လောက်ပါတဲ့အမေရိကန်တပ်ဖွဲ့တွေတစိ့တက်မှထားတဲ့ချီကာကာနစင်းနဲ့မိုဆူးမြို့အနောက်ဖက်ပိုင်းကိုတွားရောက်ပြီးတော့အရေးကြီးဆုံးကိစ္စရပ်တစ်ခုဖြစ်တဲ့အချင်းချင်းပြန်မပစ်မိစေရေးအတွက်အီရတ်တပ်ဖွဲ့တွေကိုသတိပေးပြောကြားခဲ့ပါတယ်။မိုဆူးမြို့အထွေမှာကြံနေသေးတဲ့အားရအဖွဲ့တွေကိုမောင်းထုတ်နိုင်ရေးစစ်စင်ရေးမစခင်ဘုံမူပက်ဝေါကအီရတ်ဗိုလ်ချုပ်တွေရဲတပ်ဖွဲ့ဝင်တွေအီရတ်အထူးတပ်ဖွဲ့ဝင်တွေနဲ့စနေနေ့မနေ့ပိုင်းကမင်းချင်းဆိုင်အရေးပေါ်စီဝေးပွဲကျင်းပခဲ့ပါတယ်။စစ်စင်ရေးအတွင်းအမေရိကန်တပ်ဖွဲ့တွေဟာပုံမူအရေးပါတဲ့အခန့်ကဏ္ဍကနေတဖြည်းဖြည်းတိုးမြင့်ပါဝင်လာနေတာပါ။အမေရိကန်တပ်မှုတွေဟာအရင်ကတော့အခိုင်အမာကာယံထားတဲ့အီရတ်ခံတပ်တွေအတွင်းမှသာနေခဲ့ကြပေမဲ့နောက်ပိုင်းမှာတော့နောက်လိုက်စစ်သားတချို့နဲ့အတူမိုဇူးမြို့ပတ်လည်နဲ့မြို့အတွင်းကိုဝင်ထွက်သွားလာနေပြီးထောင်လိုက်တဲ့အချက်လက်တွေဖလှယ်တာထိုးစစ်အတွက်အကြံဉာဏ်ပေးတာတွေပြုလုပ်နေပါတယ်။အဲဒီလိုလှုပ်ဆောင်မှုတွေကိုကြီးကြီးအဖြစ်အီရတ်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မိုဆူးကိုပြန်လည်တင်ပိုက်နိုင်ရေးထိုးစစ်တွေမှာအမေရိကန်တို့ကထိတဲ့ဝင်ဝင်ပါလာနေတယ်ဆိုတာကိုပြသနေတာလည်းဖြစ်ပါတယ်
။ကာတာနိုင်ငံပေါ်တားဆီးပိတ်ဆို့မှုတွေလုပ်ဖို့အခြားပင်လယ်ကွေ့၄နိုင်ငံကထုတ်ပြန်လာတဲ့အချက်လက်တွေကိုလာမယ့်တနင်္လာနေ့မှာနောက်ဆုံးထားပြီးမလိုက်နိုင်ဘူးဆိုရင် CIA အရရေးယူသွားမယ်ဆိုတဲ့သတိပေးချက်ကိုကာတာနိုင်ငံအနေနဲ့ဂရုစိုက်မှာမဟုတ်ဘူးလို့စနေနေ့ကတုတ်ပြန်လိုက်ပါတယ်။ကာတာနိုင်ငံရဲ့အချုပ်အခြာကိုထိပါစေမဲ့ဒီလိုတောင်းဆိုမှုမျိုးကိုလက်ခံနိုင်မှာမဟုတ်ကြောင်းကာတာနိုင်ငံသားကြီးဝန်ကြီးရှိခ်မိုဟာမက်ကသူ့ရဲ့ရောမမျိုးခီးစဉ်တွင်မှပြောကြားလိုက်တာပါ။ Saudi Arabia, Egypt, Bahrain နဲ့ UAE နိုင်ငံတွေကဒီလအစောပိုင်းတုန်းမှကာတာကိုတန်တမန်အဆက်အသွယ်ဖျက်တော့ခဲ့ပြီးကုန်းလန်းရေလန်းလေကြောင်းလန်းတွေကိုပါပိတ်ဆို့လိုက်တာပါဒီနိုင်ငံတွေကကာတာကိုအချက်၃ချက်တောင်းဆိုခဲ့ပြီးအဲ့ဒီထဲမှာအီရန်နဲ့တန်တမန်ရေလျှော့ချဖို့အပအဝင်မွတ်စလင်ညီကိုတော်များအဖွဲ့နဲ့လက်တွဲလုပ်ဖို့ဆိုတာတွေလည်းပါဝင်တယ်လို့အယ်ဂျာဇီးရာသတင်းဌာနကိုပိတ်ပစ်ဖို့ထိပါပါဝင်ပါတယ်ကာတာနိုင်ငံဟာဒေသတွင်းကအကြမ်းဖက်အုပ်စုတွေကိုထောက်ပံ့နေတယ်ဆိုပြီးဆွဆွထားတဲ့အပေါ်ကာတာကငြင်းဆိုထားပါတယ်
စီးရီးယားဆူရကလုံခဲ့တဲ့နှစ်လလောက်တုန်းကပြုလုပ်ခဲ့တဲ့တိုက်ခိုက်မှုအတွင်းဆရင်အစိတ်ဓာတ်ငွေအသုံးပြုခဲ့ကြောင်းအကြမ်းဖက်သမားတွေရဲ့ထွက်ဆိုချက်တွေပေါ်အခြေခံပြီးကောက်ချက်ချခဲ့တယ်လို့နိုင်ငံတကာဓာတုလက်နဲ့အသုံးပြုမှုဟန်တာရေးအဖွဲ့ကိုစီးရီးယားဆူရကစနေနေ့မှာဆွဆွဲပြောကြားလိုက်ပါတယ် OPCW လို့အတူကခေါ်တဲ့နိုင်ငံတကာဓာတုလက်နဲ့အသုံးပြုမှုဟန်တာရေးအဖွဲ့ရဲ့စုံစမ်းတွေ့ရှိချက်တွေမှာနိုင်ငံရေးအရချင်းချောက်ပြောဆိုမှုတွေပါဝင်တဲ့အတွက်အဖွဲ့ပေါ်ယုံကြည်လေးစားမှုနဲ့ဘဲမလိုက်ဖူးဆိုတဲ့ဂုံတိတ်ခါတွေကိုထိခိုက်စေကြောင်းစီးရီးယားနိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီအဖွဲ့ရဲ့စုံစမ်းတွေ့ရှိမှုတွေဟာမယုံသားတဲ့နည်းနဲ့လှုပ်ကြံဖန်တီးထားခြင်းဖြစ်တယ်လို့ဆိုပါတယ်။စီးရီးယားတိုက်ခန်းအင်အားစုတွေထိန်းချုပ်ထားတဲ့အစ်တလီခရိုင်အတွင်းကခန်းရှိခုံးမြို့ကိုပြီးခဲ့တဲ့ဧပြီလ၄ရက်နေ့ကပြုလုပ်ခဲ့တဲ့တိုက်ခတ်မှုနဲ့ပတ်သက်လို့ OPCW အဖွဲ့ကဘသူလှုပ်ဆောင်တယ်ဆိုတာမျိုးထုတ်ဖော်ပြောဆိုတာမရှိပေမဲ့လည်းအမေရိကန်ဗြိတိန်နဲ့စီးရီးယားအရေးတက်ကြွလှုပ်ရှားသူတွေကတော့အဲ့ဒီတိုက်ခိုက်မှုကိုစီးရီးယားအစိုးရကပြုလုပ်ခဲ့တာလို့ဆွဆွဲပြောဆိုကြပါတယ်ခင်ဗျာ
1990ခုနှစ်မှာအရှေ့နဲ့အနောက်ဂျာမနီပြန်လည်ပူးပေါင်းရေးမှာအဓိကအခန်းကဏ္ဍကပါဝင်ခဲ့သူအဖြစ်ချီးမွမ်းခံရတဲ့အခုတော့ကွယ်လွန်သွားပြီဖြစ်တဲ့ဂျာမနီဝန်ကြီးချုပ်ဟောင်းဟောမတ်ခိုးအတွက်ဂုဏ်ပြုပွဲတစ်ခုကိုပြင်သစ်နိုင်ငံစထရာဘတ်မြို့မှာစနေနေ့ကကျင်းပခဲ့ပြီးကမ္ဘာခေါင်းဆောင်တွေနဲ့နိုင်ငံခေါင်းဆောင်ဟောင်းတွေတက်ရောက်ခဲ့ကြပါတယ်ခ ခိုးဟာဂျွန်လ16ရက်နေ့ကအသက်89နှစ်အရွယ်မှာကွယ်လွန်သွားခဲ့တာပါစထရာဘော့မြို့မှာပြုလုပ်တဲ့အခမ်းအနားကိုဂျာမန်လက်ရှိဝန်ကြီးချုပ်မာခယ်ပြည်သစ်သမ္မတမက်ခရွန်ဗြိတိသျှဝန်ကြီးချုပ်ထရီဇာမေနဲ့အမေရိကန်သမ္မတဟောင်းဘီလ်ကလင်တန်တို့လည်းတက်ရောက်ခဲ့ပြီးခိုးမိသားစုကိုဂရဝပြုခဲ့ကြပါတယ်ဒီမိုကရေစီနီးလန်းကျရွေးချယ်ခံရတဲ့ဂျာမန်ဝန်ကြီးချုပ်တွေထဲမှာခိုးဟာရာထူးတတန်းအရှိကြဆုံးတောင်းဝန်ယူခဲ့သူဖြစ်ပါတယ်1982ခုနှစ်ကနေ98ခုနှစ်ထိဝန်ကြီးချုပ်တတန်း16နှစ်အတွင်းစေအေးအဆုံးသတ်အောင်စူးစမ်းခဲ့ပြီး EU ဥရောပသမဂ္ဂပေါ်ပေါက်လာရေးကိုဦးဆောင်ခဲ့သူလည်းဖြစ်ပါတယ
် VOA American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာထိုင်းနိုင်ငံမှာရွှေပြောင်းအလုတ်သမားများဆိုင်ရာဥပဒေအသစ်မကြခင်ပြဋ္ဌာန်းမှုရှိနေတာကြောင့်လိုအပ်တဲ့ဆာရွက်ဆာရန်အထောက်အထားတွေယူနိုင်ဖို့ထောင်နဲ့ချီတဲ့မြန်မာလူသမားတွေနေရအသီးသီးကိုပြန်နေကြပါတယ်သူတို့အနေနဲ့ထိုင်းနိုင်ငံကိုပြန်လာပြီးတရားဝင်အလုပ်လုပ်နိုင်ဖို့အတွက်အခုလိုနေရပြန်နေကြတာလို့ဆိုပါတယ်နိုင်ငံသားအလုပ်သမားများစီမံခန့်ခွဲရေးဥပဒေအရတရားဝင်အထောက်အထားမရှိတဲ့နိုင်ငံသားအလုပ်သမားတယောက်ကိုဥပဒေချိုးဖောက်ပြီးအလုပ်ခန့်ထားတဲ့အလုပ်ရှင်အနေနဲ့ဒဏ်ငွေထိုင်းဘတ်ငွေ၄သိန်းကနေ၈သိန်းအထိပေးဆောင်အောင်မှာဖြစ်ပါတယ်အလုပ်ရှင်အလုပ်သမားအပါအဝင်သက်ဆိုင်သူအားလုံးအသစ်ထုတ်ပြန်တဲ့ဥပဒေနဲ့အညီဆောင်ရွက်နိုင်ရေးအတွက်ဇွန်လ23ရက်ကစလို့ဥပဒေအသစ်ကိုရပ်ပေါင်း120အထိဆိုင်းငံ့ပေးထားမှာဖြစ်ကြောင်းထိုင်းအစိုးရကပြောပါတယ်ထိုင်းနိုင်ငံတက်ခိုင်မဲဆောက်မြို့ကနေနေဆက်ဖြတ်ကျော်ပြီးမြန်မာနိုင်ငံမြဝတီဘက်ကိုပြန်လာကြတဲ့မြန်မာရွှေပြောင်းအလုပ်သမား1000လောက်အတွက်လိုအပ်တာတွေဆောင်ရွက်ပေးနိုင်ဖို့မြန်မာအစိုးရကယာယီအကူအညီပေးရေးဌာနဖွင့်ထားတယ်လို့လည်းထိုင်းနိုင်ငံထုတ် The Nation သတင်းမှာဖော်ပြထားပါတယ်။ပြည်တော်ပြန်နေကြတဲ့မြန်မာအလုပ်သမားတွေထံကငွေညစ်နေတဲ့ဗီဒီယိုမှတ်တမ်းတွေထွက်လာပြီးတဲ့နောက်တက်ခရံရဲအရာရှိ3ဦးကိုယာတုကဖယ်ရှားပြီးမဲဆောက်ရဲစခန်းမှာအဆောင်အဖြစ်ရွှေ့ပြောင်းတာဝန်ပေးလိုက်တယ်လို့လည်းထိုင်းရဲတပ်ဖွဲ့ကပြောပါတယ်။မြန်မာအလုပ်သမားတွေနီးတူလွန်ခဲ့တဲ့ရက်ပိုင်းတွင်ထောင်ထဲချတဲ့ကမ္ဘောဒီးယားအလုပ်သမားတွေဟာလည်းသူတို့တိုင်းပြည်ကိုပြန်နေကြတယ်လို့ဆိုပါတယ်။
မလေးရှားနိုင်ငံကတရားမဝင်နိုင်ငံသားအလုပ်သမားတွေကိုဇူလိုင်1ရက်စနေနေ့ကစတင်ပြီးတနိုင်ငံလုံးအတိုင်းအတာနဲ့စီမံချက်ချပိုက်ဆိတ်တိုက်ရှာဖွေဖမ်းဆီးနေတာမှာမြန်မာအလုပ်သမားအများအပြားအဖမ်းခံခဲ့ရပါတယ်။စနေနေ့ညသကောင်ရံအထိမလေးရှားလာဝကအမှုဒဏ်တွေကဆစ်စင်ရေးတစ်ခုတစ်ဖွဲ့လိုက်လံဖမ်းဆီးနေတာကိုလည်းလူမှုကွန်ရက်မီဒီယာကဗီဒီယိုဖိုင်တွေမှာတွေ့ရပါတယ်။ဖီရက်ခရိုင်မှာမလေးလာဝကကစနေနေ့မွန်းလွဲပိုင်းအထိအစားအသောက်စည်ရုံတစ်ခုနဲ့ဆောက်လုပ်ရေးလုပ်ငန်းဝင်နေရာတစ်ခုတို့ကိုဝင်ရောက်ဖမ်းဆီးရမှာတရားမဝင်အလုသမား40ဖမ်းမိခဲ့ပြီးအဲ့ဒီထဲမှာမြန်မာနိုင်ငံသားက23ဦးအင်ဒိုနီးရှား9ဦးဘင်္ဂလားဒေ့ရှ်ဦးနဲ့နီပေါနိုင်ငံသား2ဦးတို့ပါဝင်ပါတယ်ဆီလန်ကောပြည်နယ်ကဂျတီခရီနဲ့ခပါဒေသတွေမှာမလေးလာဝကကစနေညသကောင်အချိန်ထိဝင်ရောက်စီးနှင်းဖမ်းဆီးရမှာတရားမဝင်နိုင်ငံသားအလုသမား52ဦးဖမ်းမိခဲ့ပြီးအဲ့ဒီထဲမှာမြန်မာ၄ဦးပါဝင်နေတယ်လို့မလေးလာဝကညွန်ကျုပ်မူစတာဖာကပြောပါတယ်။အဲ့ဒီထဲကအများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်ကြပြီးပရီဘောကနဲ့ပလတ်စတစ်ဆက်ယုံတွေမှာလုကြပါတယ်။တရားမဝင်အလုသမားတွေကိုတရားဝင်အဖြစ်ငှားရမ်းနိုင်ဖို့အတွက်မလေးရှားအစိုးရကပြီးခဲ့တဲ့ဖေဖော်ဝါရီလထဲမှာနိုင်ငံသားအလုသမားတွေအတွက်အလုသမားမှတ်ပုံနဲ့ကပ်ပြား e-card တွေကိုထုတ်ပေးခဲ့တာပါ။အဲ့ဒီ e-card လျှောက်ထားခွင့်ကိုဇွန်လ30ရက်နေ့မှာကုန်ဆုံးသွားပြီဖြစ်လို့ဇွန်လ1ရက်နေ့ကစပြီးဖမ်းဆီးမှုတွေလုပ်ရတာဖြစ်ကြောင်းမလေးလာဝကကပြောပါတယ်
။အိန္ဒိယနဲ့မြန်မာပူးတွဲတည်ဆောက်နေတဲ့ကလဒါမြစ်ဘက်ဆုံရင်းနဲ့စီမံကိန်းရဲ့အစိပ်ပိုင်းတစ်ခုအဖြစ်နဲ့အိန္ဒိယကမြန်မာနိုင်ငံကိုကုန်တင်သင်္ဘော6ဆင်းလွန်ခဲ့တဲ့နှစ်အတွင်းမှာလူလိုက်တဲ့အကြောင်းတရုတ်နိုင်ငံထုတ်ဆွင်ဟောသတင်းမှာဖော်ပြထားပါတယ်။အမေရိကန်ဒေါ်လာ83,000ကျော်တန်ဖိုးရှိတဲ့အဲ့ဒီကုန်တင်သင်္ဘောတွေကိုစစ်တွေစိတ်ကမ်းမှာအိန္ဒိယကလွှဲပြောင်းပလိုက်တာဖြစ်ပြီးဒီသင်္ဘောတွေဟာကုန်ပစ္စည်းတွေနဲ့ခီးတယ်တွေကိုတင်ဆောင်ဖို့အသင့်အနေထားမှာရှိနေတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်နဲ့တခြားဒေသတွေကထွက်တဲ့ကုန်ပစ္စည်းတွေတင်ဆောင်လာတဲ့အဲ့ဒီသင်္ဘောတွေဆက်ကပ်နိုင်ရေးအတွက်တောင်တူးတဲ့လုပ်ငန်းတွေကိုတော့မကြခင်မှာစတင်မယ်လို့ဆိုပါတယ်။ဒလဒဂုံစိတ်ကမ်းနဲ့ဒေါပုံသင်္ဘောချင်းတို့မှာတိဆောက်ပြီးအလျား45မီတာအနံ 9.5 မီတာရှိတဲ့အဲ့ဒီသင်္ဘောတွေဟာကုန်ပစ္စည်းတန်ချိန်300အထိတင်ဆောင်နိုင်မှာဖြစ်ပါတယ်။ဒီတော့အတွင်းကလဒန်ရေနဲ့စီမံကိန်းရဲ့ဒေသတစ်ခုအဖြစ်နဲ့ဟာခါနဲ့ပလဝမျိုးတို့မှာချင်းပြင်းတဲ့အစိုးရကဆက်မှုဇုံအသစ်တစ်ခုတည်ဆောက်သွားမှာဖြစ်ပါတယ်။အမေရိကန်ဒေါ်လာတန်480ကုန်ကြမဲ့ဒီကလဒန်စီမံကိန်းကိုအဆင့်30ခွဲပြီးတည်ဆောက်နေတာဖြစ်ပါတယ်။ကလဒန်မြစ်ဘက်ဆုံရေနဲ့စီမံကိန်းသဘောတူညီချက် အတွက်အိန္ဒိယနဲ့မြန်မာအစိုးရတို့က2008ခုနှစ်မှာလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။ထိုင်းနိုင်ငံမြောက်ပိုင်းနဲ့အရှေ့မြောက်ပိုင်းခရိုင်တွေဖြစ်တဲ့ချင်းရိုင်နဲ့မုဂ်ဒဟမ်ခရိုင်တွေမှာစနေနေ့ကမစ္စတာအဖက်တမင်းစိတ်ကြွဆေးပြား9တန်းနီးပါးဖမ်းမိခဲ့ပါတယ်။ချင်းရိုင်ခရိုင်မဲဆိုင်ဒေသမှာစိတ်ကြွဆေးပြား၄တန်း2တန်းဖမ်းမိခဲ့တာပါ။ထိုင်းမြန်မာနယ်စပ်ဒေသတောတောင်ထူထပ်တဲ့ဒေသတွေမှာထိုင်းရဲနဲ့စစ်တပ်ကပူးတွဲကင်းလှည့်ရာကနေအခုလိုဖမ်းမိတာဖြစ်ပါတယ်။မုဂ်ဒဟန်ခရိုင်မှာတော့စိတ်ကြွဆေးပြား9သိန်းနီးပါးတည်လာတဲ့ pickup ကားကိုရဲတွေကရှာဖွေဖမ်းဆီးခဲ့ရမှာတော့ကားမောင်းသမားကထွက်ပြေးသွားခဲ့ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA ဇူလိုင်လ2ရက်တနင်္ဂနွေနေ့မနေ့ဖက်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်းနဲ့ကိုညာဝင်းအောင်တို့ကြီးညာပေးခဲ့တာပါအခုမြန်မာနိုင်ငံအမျိုးသားလုံခြုံရေးအကြံပေးရဲ့ဘင်္ဂလားဒေ့ရှ်ခရီးစဉ်ကိုပြောပြပါမယ်ရှင်ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခအပါအဝင်ရိုဟင်ဂျာဒုက္ခသည်အရေးကိစ္စနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ဆွေးနွေးဖို့မြန်မာနိုင်ငံရဲ့အမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းဟာဒီကနေ့တနင်္ဂနွေနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိမှာဖြစ်ပါတယ်။တနင်္လာနေ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမာမုတ်အလီနဲ့တွေ့ဆုံတဲ့အခါမှာဆွေးနွေးနိုင်မယ့်အကြောင်းအရာတွေနဲ့ပတ်သက်လို့သဘောထားအမြင်တွေကိုမှတ်ရင်ကျင်းနိုင်ကတင်ပြထားပါတယ်ရှင်။
ဦးတောင်ထွန်းဟာတနင်္လာနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမာမုတ်အာလီနဲ့တွေ့ဆုံမှာဖြစ်တယ်လို့ဝန်ကြီးချုပ်ရှေ့ခ်ဟာစီနာနဲ့လည်းဆွေးနွေးဖို့ရှိပါတယ်။အဲ့ဒီလိုဆွေးနွေးရမှာမြန်မာရဲ့အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်မှာခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုနေရရင်းပြန်ပို့ရေးဘင်္ဂလားဒေ့ရှ်အစိုးရဘက်ကအဆိုပြုချက်တွေကိုအလေးထားဆွေးနွေးနိုင်ဖို့ရှိကြောင်းဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေကဆိုပါတယ်။ခီးစဉ်အတွင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံတဲ့အခါမှာဒုက္ခသည်တွေရဲ့လုံခြုံရေးကိုအထူးအလေးပေးဆွေးနွေးစေလို့ကြောင်းဗြိတိန်အခြေစိုက်ရိုဟင်ဂျာအဖွဲ့အစည်းဥက္ကဋ္ဌဦးထွန်းခင်ကအခုလိုပြောပါတယ
်။ဦးတောင်ထွန်းသွားတဲ့နေရာမှာဘင်္ဂလားဒေ့ရှ်အစိုးရနဲ့အဓိကသူတို့ဆွေးနွေးရမှာကဒီရိုဟင်ဂျာတွေအခု9000ကျော်ကျော် UN report အရပေါ့နော်အဲ့လိုသူတို့အိမ်တွေမီးရှို့လိုက်လို့သူတို့ကိုမတင်းကျပ်လို့ဆုံးကွာတာတွေရှိတယ်။မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ဒါရေးရှိအတွက်တော့ပြည်ထောင်ချပြည်သူတို့ရဲ့လုံခြုံရေးနဲ့သူတို့ရဲ့ရားပိုင်ခွင့်တွေပေးပြီးတော့သူတို့ရဲ့ဆုံးရှုံးနေတဲ့အခွင့်အရေးတွေပေးပြီးတော့ရိုဟင်ဂျာတွေကိုပြန်ခေါ်ဖို့သူတို့အနေနဲ့ဆွေးနွေးသင့်တယ်လို့ထင်တယ
်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့ခန့်မှန်းချက်အရ2016ခုနှစ်အောက်တိုဘာလ9ရက်နေ့ကစပြီးရခိုင်ပြည်နယ်အတွင်းမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းရေးလှုပ်ဆောင်မှုတွေကြောင့်လူနည်းစုမွတ်စလင်အနည်းဆုံး 9,400 လောက်အိုးအိမ်စွန့်ခွာထွက်ပြေးခဲ့ရတယ်လို့ဆိုပါရယ်။ဒါပေမဲ့လည်းအရင်စစ်အစိုးရလက်ထက်တွေကတည်းကမြန်မာစစ်တပ်ရဲ့ညှဉ်းပန်းနှိပ်စက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်ဥယျာဉ်တိမ့်နေချီရှိနေတယ်လို့ဦးထွန်းခင်ကပြောပါရယ်။အမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းဟာသူ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်မတိုင်ခင်စနေနေ့ကကြေညာချက်ထုတ်ပြန်ရမှာရခိုင်ပြည်နယ်မြောက်ပိုင်းလုံခြုံရေးအခြေအနေတွေကိုစိုးရိမ်ဖွယ်ရာရှိနေကြောင်းပြောဆိုခဲ့ပါရယ်။အကြမ်းဖက်တိုက်ခိုက်မှုတွေတကြော့ပြန်ဖြစ်လာမဲ့အခြေအနေတွေကိုတွေ့နေရကြောင်းဒေတာရင်းမတီမငိမ့်ဖြစ်အောင်ဆောင်ရွက်နေတဲ့အစွန်းရောက်အကြမ်းဖက်သမားများကိုဖော်ထုတ်ဖမ်းဆီးနိုင်ဖို့နိုင်ငံတော်ဘက်ကကြိုးပမ်းနေသလိုလူသားချင်းစာနာမှုအကူအညီတွေလိုအပ်နေသူတွေကိုလည်းမြန်မာအစိုးရကထိထိရောက်ရောက်ပံ့ပိုးပေးနေတယ်လို့ဦးတောင်ထွန်းကဆိုပါတယ်။ဒါ့အပြင်တောက်ကြနေကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ပါဝင်တဲ့နေပြည်တော်သမရအိမ်တော်မှာပြုလုပ်တဲ့ရခိုင်အရေးအထူးအစည်းအဝေးမှာလည်းသူကိုယ်တိုင်တက်ရောက်ဆွေးနွေးခဲ့ပါတယ်။အထူးသဖြင့်ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ကမြန်မာအစိုးရကလာရောက်ခွင့်ပြုမှာမဟုတ်ဘူးဆိုတာနဲ့ပတ်သက်လို့အစိုးရပိုင်ရုပ်သံသတင်းဌာနနဲ့တွေ့ဆုံမေးမြန်းခဲ့မှာလဲမြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့ဆွဆွဲပြောဆိုမှုတွေကိုတတိထားဖို့လိုကြောင်းဦးတောင်ထွန်းကပြောသွားပါတယ
်။ဒီချိန်ထဲမှာပဲအများစုကသံနှုန်းတစ်ခုဖြစ်လာဖို့ကြိုးစားခဲ့တာစေနာကောင်းတဲ့ဆောင်ရွက်တာမျိုးရှိနိုင်ပေမဲ့နိုင်ငံရေးရကလွဲတုံထိုးတဲ့တာမျိုးတွေ့ရှိရပါတယ်။မြန်မာနိုင်ငံနဲ့ဆွဆဲပြောဆိုတာမျိုးတွေ့ရှိရပါတယ်။ဒါကြောင့်နိုင်ငံတကာစံနှုန်းတွေကိုကလွဲတုံပြီးလွှမ်းမိုးချင်တဲ့လူမှုတွေကိုတတိယချောင်ရှားဖို့ပြပါတယ်။
ဒါပေမဲ့လည်းရခိုင်ပြည်နယ်မြောက်ပိုင်းမြန်မာလုံခြုံရေးတပ်တွေကလူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးမဲ့ကုလသမဂ္ဂကိုစားပြုအဖွဲ့ကိုမြန်မာနိုင်ငံအတွင်းလာရောက်ခွင့်ပြုခြင်းအပြင်အခြေအနေတွေကိုနိုင်ငံတကာကရှင်းရှင်းလင်းလင်းပိုးပြီးသိနိုင်မဲ့အခွင့်အလမ်းတွေရှိနေတဲ့အတွက်ဝင်ရောက်ခွင့်ပြုသင့်တယ်လို့ဦးထွန်းခင်ကဆိုပါတယ်။
ကျွန်တ ျွန်တော်တို့တွေ့တာကတော်စုကစစ်တပ်ကိုထိန်းချုပ်နိုင်စွလည်းမရှိဘူးပြီးတော့သူကစစ်တပ်ကျူးလွန်တဲ့ဖောက်ဖျက်မှုတွေကိုဖိအားပေးနိုင်စွလည်းမရှိဘူးပြီးတော့တစ်ဖက်ကတော်စုကဒါကစစ်တပ်ကိုကာကွယ်တယ်လို့ကျွန်တော်တို့မြင်ပါတယ်ပြီးတော့နိုင်ငံတကာကနေကုလသမဂ္ဂ fact finding mission ပေါ့နော်ဒီ mission ကိုနိုင်ငံတကာနေလွတ်တယ်ဆိုတာဒါအလကားတော့မဟုတ်ပါဘူးသူတို့မှခိုင်မာတဲ့အထောက်အထားတွေရှိလို့ဒီဟာကိုလွတ်ကျင်းပြတယ်ပြီးတော့ဒီဟာကပိုးပြီးအခြေအနေကပိုးပြီးဆိုးဝါးနိုင်တယ်လို့ကျွန်တော်တို့အနေနဲ့ထင်ပါတယ်
မြန်မာဆိုရဘက်ကတော့ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုဆီလွတ်ဖို့မလိုအပ်တဲ့အကြောင်းရင်းထဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအန်နဲ့ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရှိနေပြီးဒီကော်မရှင်ရဲ့ကြားဖြတ်စီရင်ခံစာပါအကြံပြုချက်တွေအတိုင်းသူတို့ဘက်ကဆောင်ရွက်အကောင့်ထဲဖော်နေတယ်လို့နိုင်ငံတကာကတုံ့ပြန်ပြောဆိုထားပါတယ်ရှင့်
မအင်ဂျင်နိုင်ပြပြခဲ့တာပါရှင်အခုမြန်မာအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါတော့မယ်မြန်မာစွန့်ဟင်ကန္တရင်ဆိုင်နေရတဲ့ပြဿနာအခက်အခဲကိုမကြသေးမီကထုတ်ပြန်တဲ့အာရှဖွံ့ဖြိုးရေးပိုင် ADB စာရန်းမှာဖော်ပြထားပါတယ်ဒီကြောင့်ဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်
NBA ရဲ့စွန့်အင်လူအချက်40ရာခိုင်နှုန်းကိုသာဖြည့်ဆည်းပေးနိုင်တဲ့ပြဿနာကိုအဖြေရှာကြဖို့လွန်ခဲ့တဲ့ဇွန်လ10ရက်နေ့ကနေပြည်တော်မှာကျင်းပတဲ့မြန်မာ EU စီးပွားရေးဖိုရမ်မှာဆွေးနွေးကြပါတယ်။စွန့်အင်မလုံမလောက်ဖြစ်နေလို့မိမှန်မှန်မရတဲ့ပြဿနာကိုမြန်မာပြည်မှာကြုံတွေ့နေရတာကြားပါပြီ။စေစိုးရလက်ထက်ကစခဲ့တဲ့ပြဿနာဖြစ်ပါတယ်။အာရှဖွံ့ဖြိုးရေးဘဏ် ADB ကလည်းမြန်မာစွန့်အင်ပြဿနာနဲ့ပတ်သက်ပြီးenergy sector assessment strategy and road map ဆိုတဲ့စာရင်းကိုလွန်ခဲ့တဲ့ဒီဇင်ဘာလကထုတ်ဝေထားပါတယ်2014ပထမ6လပိုင်းမှာသဘာဝတန်ငွေကဒေါ်လာတန်း2000ကျော်ရတယ်လို့ဆိုပါတယ်တနည်းလုံးဆိုရင်ဒေါ်လာတန်း4000လောက်ရမယ်လို့ခန့်မှန်းနိုင်ပါတယ်တန်ငွေတွင်းသစ်တွေကဒေါ်လာ3000လောက်နှစ်စဉ်ဝင်နိုင်ပါတယ်နိုင်ငံခြားယင်းသိမှု85ရာခိုင်နှုန်းဟာစွန့်အင်ကဏ္ဍကဖြစ်ပြီးပုဂံတံပိုး55ရာခိုင်နှုန်းဟာစွန့်အင်ကရတာဖြစ်ပါတယ်။ဒါပေမဲ့တိုးတက်ဖွံ့ဖြိုးရေးအတွက်စွန့်အင်မလုံမလောက်ဖြစ်နေပါလေ။ယရနာဇောတိကနဲ့ရွှေတန်းငွေတွင်းတွေဟာနိုင်ငံခြားကို80ရာခိုင်နှုန်းတင်ပို့ပြီး20ရာခိုင်နှုန်းသာပြည်တွင်းအတွက်သတ်မှတ်ပါလေ
။စီအစိုးရသက်တမ်းနောက်ဆုံးနှစ်ဖြစ်တဲ့2010မှာဓာတ်ဆီနဲ့ဒီဇယ်ကိုပုဂ္ဂလိကကိုတင်သွင်းခွင့်ပေးတာကြောင့်၄နှစ်အတွင်းလက်လီဆိုင်1280ခုရှိလာပါတယ်။စွန့်အင်လက်လီဆိုင်တွေကိုစစ်တပ်ခရိုနီတွေသာလုတ်ခွင့်ရကြတာများပါတယ်။ကြောင်မီးသွေးထွက်တဲ့နေရာ600နီးပါးရှိပြီးတန်ချိန်တန်း900ကျော်ထွက်မယ်လို့ခန့်မှန်းပါတယ်။ဒါပေမဲ့မြမကြောင်မီးသွေးဟာအညံစား lake night ဖြစ်ပြီးပတ်ဝန်းကျင်ကိုညဉ့်ညမ်းစေတဲ့အမျိုးအစားဖြစ်ပါတယ်။အစိုးရနဲ့ပုဂ္ဂလိကကုမ္ပဏီတွေလုတ်ကန်နေတဲ့ကြောင်မီးသွေးတွင်58ခုရှိပြီး2009ခုနှစ်မှာတန်ချိန်တသန်းခွဲထုတ်ပြီး2013မှာတန်ချိန်9သိန်းထုတ်တယ်လို့ဖော်ပြပါတယ်။ဒီထဲမှာတီးကျစ်စက်ရုံက50ရာခိုင်နှုန်းအသုံးပြုပြီးကျန်းနာကိုဘီလန့်မီနဲ့စတီးကုမ္ပဏီတွေကသုံးတယ်လို့ဆိုပါတယ
်။ရေအားစရာစက်ရုံ35ခုရှိတဲ့အနေနဲ့အလတ်စားက26ခုအသေးစားက9ခုရှိပါတယ်။ရပ်ပြည်နယ်နဲ့ကချင်ပြည်နယ်မှာရေအားစရာစက်အသေးစား5ခုတည်ဆောက်ဖို့အစီအစဉ်ရှိပါတယ်။ပြည်စစ်တဲ့စွာရင်ဝန်ကြီးဌာနလေးလာချက်အရာအသေးစားနဲ့အလတ်စားရေအားလျှပ်စစ်ဆက်ယူ200ကျော်တိစောက်ဖွဲ့ရှိကြောင်းသိရပါတယ်။တခုကို10မီဂါဝတ်ရှိမှမဟုတ်စုစုပေါင်းမီဂါဝတ်230ထွက်လိမ့်မယ်လို့ခန့်မှန်းပါတယ်။2014ပြည်စစ်ဥပဒေအရပြည်내အစိုးရတွေဟာအသေးစားရေအားလျှပ်စစ်ကိုတိစောက်ခွင့်ပေးနိုင်ပါတယ်။2016မှာလျှပ်စစ်တာကမီဂါဝတ်400ကျော်ထုတ်တဲ့နဲ့ရေအားလျှပ်စစ်က60ရာခိုင်နှုန်းဘဝတန်ဝင်က38ရာခိုင်နှုန်းနဲ့ကြောင်မီးသွေးက2ရာခိုင်နှုန်းလျှပ်စစ်တအားထုတ်ယူနိုင်ခဲ့ပါတယ်
။ဒါပေမဲ့ရေအားလျှပ်စစ်ကိုထုတ်သမျှသုံးဆွဲနိုင်တာမဟုတ်ပါဘူး။မီဂါဝတ် 2800 ကျော်ထုတ်လုပ်နိုင်ပေမဲ့တရုတ်အတွက်မီဂါဝတ် 920 ခြံထားရတယ်လို့ဖော်ပြပါတယ်။နိုင်ငံပိုင်ဓာတ်ငွေ3ဓာတ်အားပေးစက်ရုံ10ခုရှိပြီးမီဂါဝတ် 1000 နီးပါးထုတ်နိုင်ပါတယ်။ပုဂ္ဂလိကပိုင်ဓာတ်ငွေ3စက်ရုံ9ခုရှိပြီးမီဂါဝတ်660ထုတ်နိုင်ပါတယ်။လျှက်စစ်ကိုရန်ကုန်မှာအများဆုံးသုံးဆွဲပြီးကယားပြည်နယ်ကဒုတိယ၊မန္တလေးကတတိယနဲ့နေပြည်တော်ကသတုဌအများဆုံးသုံးဆွဲပါတယ်။လျှက်စစ်မှာပုဂ္ဂလိကလုပ်ငန်းတွေစိတ်ဝင်စားလာတာကြောင့်ရေအားလျှက်စစ်44ခုနဲ့ဓာတ်ငွေ3လျှက်စစ်17ခုတည်ဆောက်ဖို့ အစိုးရနဲ့ပုဂ္ဂလိကကဏ္ဍတို့နားလည်မှုယူထားကြပါတယ်။နေရောင်ခြည်အင်အားသုံးတဲ့လျှက်စစ်ဓာတ်အားပေးစက်ရုံအမျိုးအစားတွေကိုလည်းတည်ဆောက်ဖို့အစီအစဉ်ရှိပါတယ်
။ဦးတိုင်စင်အစိုးရတက်လာတဲ့2017မှာတနင်္ဂနွေလုံးဖွံ့ဖြိုးရေးအနှစ်20စီမံကိန်းချပါတယ်။နောက်တော့2014အစိုးပိုင်းမှာအမျိုးသားစွမ်းအင် policy ကိုအတည်ပြုပါတယ်။လူမှုပတ်ဝန်းကျင်နဲ့သဘာဝပတ်ဝန်းကျင်ကိုထိခိုက်မှုအနည်းဆုံးဖြစ်တဲ့ရေတိုရေရှည်စွမ်းအင်စီမံကိန်းအကောင့်တွေပေါ်ဖို့ရည်ရွယ်ပါတယ်။နောက်73နှစ်ကြာရင်တပြည်လုံးမီးပေးဖို့ရည်မှန်းထားပါတယ်။မြမစွမ်းအင်စီမံကိန်းမှာ2012ကစပြီး ADB ကဥဆောင်ပါဝင်ပြီးဒေါ်လာတန်း400သုံးဖို့သဘောတူထားပါတယ်။ကမ္ဘာပံကလည်းစွမ်းအင်အတွက်ဒေါ်လာတန်း500ကျော်သုံးပါလိမ့်မယ်။ဆိုရင်ကနာအတွက်ဂျပန်ကဒေါ်လာတန်း1000ကျော်ကိုချေဖို့သဘောတူထားပါတယ်။ထိုင်းကဒေါ်လာတန်း20ဂျာမနီကယူရိုတန်း40ချေဖို့သဘောတူထားပြီးဖြစ်ပါတယ်။လာမယ့်73နှစ်အတွင်းတပြည်လုံးမီးရဖို့ ADB ကကူညီပါလိမ့်မယ်။ဒါပေမဲ့ကုန်ကျစရိတ်ကတော့ဒေါ်လာတန်း4000လောက်ရှိမယ်လို့ခန့်မှန်းပါတယ်။ရေအားနဲ့သဘာဝတန်ငွေအားကနေစွမ်းအင်ထုတ်ယူစရာမြန်မာပြည်မှာအများကြီးရှိပါတယ်။ဒါပေမဲ့ဗန္ဒာယင်းနဲ့အတက်ပညာပိုင်းဆိုင်ရာမှာကင့်မမီတာကြောင့်စွမ်းအင်ကန္တာဟာမဖွံ့ဖြိုးမတိုးတက်ပဲဖြစ်နေတာမို့ ADB အာရှဖွံ့ဖြိုးရေးဘဏ်အနေနဲ့အတက်နဲ့ဆုံးကူညီသွားမှာဖြစ်ကြောင်း Energy Sector 33မျက်နှာစာရမ်းမှာဖော်ပြထားပါတယ်ခင်ဗျာ
။ဥက္ကံခင်ရဲ့မြန်မာရေးတုံတက်ချက်ကိုကြာသာပတိနေ့ညပိုင်းမှာတည်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေနေ့မနက်ပိုင်းမှာနှာစင်နိုင်ကြပါလိမ့်ရှင်။အခုဆက်ပြီးဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့ America Style Area အတုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင
်။ဒီတင်ပါ English American Style ကန္တာမှာမြန်မာနိုင်ငံရေးလောကမှာတုံနှုံနေတဲ့ Adam အတုံးတချို့ကိုတင်ပြပေးမှာမို့ပထမအဦးဆုံ
း No frills
ကိုတင်ပြပေးမှာဖြစ်ပါတယ်ဆာလုံးပေါင်းက NO no ကမဟုတ်သဘောကိုပြတာ F R I L L S frills ကအတွန့်အတက်တွေအတွန့်အလိပ်တွေဖြစ်ပြီးစကားစုတစ်ခုလုံးရဲ့လုံောက်အဓိပ္ပာယ်ကတော့အတွန့်အတက်တွေမရှိတာအတွန့်အလိပ်တွေမရှိတာဖြစ်ပါတယ်ပိုလှရအောင်ပိုကြည့်ကောင်းရအောင်အတွန့်အတက်တွေထဲ့လေရှိတာကိုကျမတို့မြန်မာမှာပြောလေရှိတဲ့အတိုင်းပဲလိုတာထဲ့ပို့ပြီးတော့ကြီးကြီးကျယ်ကျယ်ခန်းခန်းနာနာလောက်တာငွေကုံကြီးကြ grand style လောက်တာမျိုးကို frills အတွန့်အတက်တွေလို့ညီညွန်းပြောထားတာဖြစ်ပါတယ်။ဒါကြောင့် no frills ရဲ့ idiom အဓိပ္ပာယ်ကတော့တမအနေထားထဲ့ပို့ပြီးတော့လိုတာထဲ့ပို့ပြီးတော့ကြီးကြီးကျယ်ကျယ်မလောက်တာငွေကုံကြီးကြခန်းမလောက်တာအပူအလိုမရှိရှိသင့်ရှိတိုက်လုတ်သင်လုတ်ထိုက်တဲ့အနေအထားမျိုးကိုဆလိုတာဖြစ်ပါတယ်ဒီအသုံးကိုအိန္ဒိယသမ္မတမိုဒီကသမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံဖို့လာရောက်တဲ့ဝါရှင်တန်ခီးစဉ်အတွင်းမှာအင်ပီရိုနီနဲ့တိတ်ပြီးခန်းခန်းနာနာမလုတ်ဖဲတမန်အတိုင်းပဲတွေ့ဆုံဖို့စီစဉ်ထားတဲ့အတွေ့အကြုံလေးသတင်းမီဒီယာတွေကမိုဒီရဲ့ခီးစဉ်ကို No Frills Visit လို့ညွှန်းသွင်းခဲ့ကြတာဖြစ်ပါတယ်တရုတ်သမ္မတရှီဂျင်းပင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့လာတော့ကသမ္မတထရမ့်ကသူ့ရဲ့ဖလော်ရီဒါရှိမာရာလာဂိုအပန်းဖြေစာအိမ်တော်ကြီးမှာခန်းခန်းနာနာအက်ခံခဲ့ပြီးမြို့လို့လေအခုဝန်ကြီးချုပ်မိုဒီနဲ့ကတော့ဝါရှင်တန်ရှိအင်ပီရိုမှာပဲတွေ့ဆုံမှုရှိတာကိုသတင်းတောက်တွေကထောက်ပြပြီးတော့သမ္မတထရမ့်နဲ့ဝန်ကြီးချုပ်မိုဒီတွေ့ဆုံရမှာသူ့ရဲ့လာရောက်တဲ့ခီးစဉ်ကတော့ Modi's No Frills Visit to Washington ဆိုပြီးတော့တုံ့နှုံးခဲ့ကြတာဖြစ်ပါတယ် No Frills နဲ့ပတ်သက်လို့George Groupie de Uma ko lila chi cha ya aun ba.
People were surprised that the millionaire held a no frills wedding for his daughter.
Dan jwe de ji ga tu tmi mingala san ko taman be jin pa pi ka de atwe lu dwe ga an a tin ka cha de lo di be ya ba de. Uma ko naw ta khaw lila chi cha ya aun ba.
People were surprised that the millionaire held a no frills wedding for his daughter. To have each other's backs.
ဖြစ်ပါတယ်။ဆာလုံးပေါင်းက TO2HAVE to have ကဖြစ်စေတာ EACHEOTHER apostrophe S each other's ကတူတယောက်ရဲ့ BACK backs ကနောက်ကျောတွေဖြစ်ပြီးစကားလုံးရဲ့ဓာတ်ရိုက်ဒီဘဲကတော့တယောက်ရဲ့နောက်ကျောကိုတယောက်ကြည့်ဖို့ဖြစ်ပါတယ်။ idiom ဆိုရဲသဝိုက်ဒီဘဲကတော့လူနှုတ်ဟာတယောက်နဲ့တယောက်လိုအပ်ရင်ကူဖို့တောင်းလာလို့ရှိရင်ကူညီဖို့ ဆင်သင့်ဖြစ်တာတဦးရဲ့အကျိုးကိုတဦးကဆောင်ဖို့ဆင်သင့်ရှိတာကိုဆလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ခင်ဗျားလည်းကျွန်တော်ကြောကြည့်ကျွန်တော်လည်းခင်ဗျားကြောကြည့်ဆိုတဲ့အတိုင်းပဲဖြစ်ပါတယ်။ဒီအသုံးကိုဝန်ကြီးချုပ်မိုဒီကသမ္မတ Trump နဲ့တွေ့ဆုံဖို့အမေရိကန်ကိုလာရောက်ခဲ့တဲ့ခီးစဉ်နဲ့ပတ်သက်လို့သတင်းမီဒီယာတွေကရေးသားခဲ့ကြရမှာကမ္ဘာအင်အားကြီးဒီမိုကရေစီနိုင်ငံတို့ဖြစ်ကြတဲ့အမေရိကန်နဲ့အိန္ဒိယတို့ဟာဘာကြောင့်တနိုင်ငံနဲ့တနိုင်ငံကူညီဆောင်မဖို့အဆင်သင့်ရှိတဲ့အကြောင်းထောက်ပြရေးသားရမှာ to have each other's backs ဆိုတဲ့အသွင်ကိုရည်ညွှန်းသုံးခဲ့ကြတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George ကပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ John, if you ever need help, just let me know. I will always have your back.
ကျော်ကြီးခင်ဗျားအကူအညီလိုရင်ကျွန်တော်ကိုပြောနော်ကျွန်တော်ခင်ဗျားကိုကူညီဖို့အမြဲအစဉ်သင့်ရှိတယ်လို့ထိပ်ပေးရပါတယ်ဥမာကိုနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပ
ါ John if you ever need help just let me know I will always have your back
ခုနောက်ဆုံးတင်ပြပေးမှာကတော့
See red
ဖြစ်ပါတယ်စာလုံးပေါင်းက SEE C ကမြင်တာ RED red ကအနီရောင်ဆိုတော့စကစခုမြိုက်တဲ့ဒီဘက်ကတော့အနီရောင်ကိုမြင်တာဖြစ်ပါတယ်။ဒီတော့ကစပိန်နိုင်ငံမှာနတ်တိုးနဲ့တတ်တဲ့အာကစားနီးတစ်ခုကနေဆင်းသက်လာတာဖြစ်ပါတယ်။နတ်တိုးနဲ့လူတတ်တဲ့အာကစားနီးကနေဆင်းသက်လာတာဖြစ်ပါတယ်။ဒီအာကစားနီးကို bull fighting လို့ခေါ်ပြီးနတ်တိုးနဲ့တတ်တဲ့ပွဲကိုရုပ်ရှင်တွေထဲမှာမြင်ဘူးကြလိမ့်မယ်လို့ထင်ပါတယ်။နတ်တိုးကိုလှောင်ထားတဲ့စီကနေလှုပ်ပေးလိုက်တာနဲ့နတ်တိုးကကွင်းထဲကိုဟုန်နဲ့ပြေးထွက်လာပြီးမြင်ရရာကိုခွေ့ဖို့ပြင်ရမှာနတိုးကိုတတ်တဲ့လူကပဝါအနီကိုဖြန့်ပြလိုက်တာနဲ့နတိုးကအနီကိုမြင်ပြီးအဲ့ဒီလူစီကိုတချိုးတည်းပြေးပြီးတော့ခွေ့ဖို့ကြိုးစားရမှာအဲ့ဒီလူကလှန်နဲ့နတိုးကိုထိုးတတ်ဖို့ကြိုးစားတဲ့ပွဲပဲဖြစ်ပါတယ်အနီရောင်ဆိုတာကတော့ဒေါသထွက်စီတာဖြစ်ပါတယ်အမီရောင်မြင်လို့နတိုးကဒေါသထွက်ပြီးပြေးလာတဲ့အတွက်ကြောင့်လဲ see red ဆိုတဲ့အသွင်ကိုရည်ညွှန်းသုံးခဲ့ကြတာဖြစ်ပါတယ်ဒီအသွင်ကတော့လူကိုဒေါသထွက်စေတဲ့အကြောင်းအရာကိုလှုပ်တာမြင်စေတာခံစားစေတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့တော့ Maryland ပြည်နယ်ရှိ Rockville မြို့မှာမြို့အာဏာပိုင်တွေကလူမျိုးပေါင်းစုနေထိုင်တဲ့သူတို့မြို့ကိုထူးခြားစေချင်တဲ့အတွက်ကြောင့် American ပြည်ထောင်စုအလံအပြင်ကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံတို့ကအလံတွေကိုလည်းမြို့လေလမ်းတစ်လျှောက်မှာလွှင့်ထူဖို့ကြိုးစားခဲ့ကြရမှာတချို့မြို့ကလူတွေကပွေမကြဖြစ်ခဲ့ကြပြီးဒေါသထွက်ခဲ့ကြတာတွေရှိကြတဲ့အတွက်ကြောင့် Some see red over flags ဆိုပြီးတော့သတင်းမီဒီယာတွေမှာရည်ညွှန်းသုံးခဲ့ကြတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Grubby ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ John saw red when he noticed one of the customers cut in front of the line.
တန်းစီနေတဲ့လူတွေကြမှာလူတူကရှိကိုကြဖြတ်ဝင်ဖို့စ조사တာကိုသတိထမ်းပြီးတော့ဂျွန်ကဒေါသထွက်ပါလေရောလို့ထိပေးရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ John saw red when he noticed one of the customers cut in front of the line
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
no frills to have each other's backs see red
တို့ဖြစ်ကြပါတယ်နောက်တွင်ပါခုလိုချိန်မျိုးမှာလည်းနောက်ထပ် ADM အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမူစောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာလတ်တန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင်သောရရှင်နေနေနဲ့ကျမတို့ VOA ကိုစာရိုက်ကတဆင့်ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့တေးသချင်းတွေတောင်းယူလို့ကြတယ်ဆိုရင်ကျမတို့ရဲ့စာရိုက်လိပ်စာက VOA American တန်မြန်မာပိုင်းစီစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ဖြစ်ပါတယ်တယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့ရတော့1-239-382-5554ကိုခေါ်ဆိုနိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရတနင်္ဂနွေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40နဲ့49တို့ကနေပြီးတော့ပဲဓာတ်ရိုက်ဖန်ယူနာဆင်နိုင်ပါတယ်အခုဒုတိယပိုင်းမှာတော့စနေနေ့ညဓာတ်ရိုက်လေးလိုက်ဆွေးနွေးခန်းကိုပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်မတရားသင့်တဲ့ဆက်နွယ်မှုပုံမှန်အရသတင်းသွားယူတဲ့သတင်းတောက်တွေအဖမ်းခံရတဲ့အပေါ်မှာအမြင်အမျိုးမျိုးနဲ့ဝင်ရောက်ဆွေးနွေးထားကြတဲ့ကိုကျော်ကျော်သိန်းစီစဉ်တဲ့ဓာတ်ရိုက်လေးလိုက်ဆွေးနွေးခန်းဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေပြီးခဲ့တဲ့ရက်ပိုင်းတွေကကြားခဲ့ရသလိုပါပဲအခုလက်ရှိမှာ DVB သတင်းဌာနကသတင်းတောက်2ဦးဖြစ်တဲ့ဦးအေးနိုင်နဲ့ကိုပြေဖုံးနိုင် ARD သတင်းဌာနကသတင်းတောက်ကိုသိန်းစော်ခေါ်ကိုလဝီဝံတို့ကိုပုံမှန်စက်ခွန်1မတရားသည့်နဲ့ဆက်သွယ်မှုဥပဒေပုံမှန်တက်ပြီးတော့ဒီဘောအချင်းထောင်မှာချုပ်နှောင်ထားပါတယ်ဒီ DNA လေးလို့ခေါ်တဲ့တအန်းပလောင်အဖွဲ့ရဲ့မူရစီဝါဖမ်းမိမူရစီဝါမိရှုပ်ပွဲမှာတရင်သွားယူပြီးတော့အပြန်မှာတမတော်ကဖမ်းဆီးပြီးတော့အခုလိုမတရားသင်းဆက်သွယ်တဲ့ဥပဒေပုံမှန်နဲ့တတ်ပြီးတော့ဖမ်းဆီးထားတာပါတရားရဆိုင်နေရပါတယ်လာမယ့်ဇူလိုင်လ17ရက်နေ့မှာသူတို့ကိုတရားရုံးတင်စစ်ဆေးမယ်လို့လည်းကျွန်တော်တို့သိထားတာရှိပါတယ်ဆိုတော့ကဒီလိုမျိုးမြမတမတော်ကနေပြီးတော့အကျန်းဖက်တောင်းချမ်းသူလို့သူတို့နာမည်တတ်ပြီးတော့ခေါ်ဆိုတဲ့ဒိုင်းသားလူမျိုးစုလက်နက်ကင်အဖွဲ့တစ်ဖွဲ့ရဲ့နေရာမှာတရင်သွားယူတဲ့အလုပ်ကိုလုပ်တဲ့တရင်သမားတွေကိုတမတော်ကဖမ်းပြီးမတရားသင်းဆက်သွယ်မှုနဲ့အမှုဖွင့်ထားတာကြိုးကြောင်စီလျော်တယ်လို့ကျွန်တော်တို့သောတာရှင်တွေယူဆသလားဒါကိုအဓိကဆွေးနွေးကြဖို့ဖြစ်ပါတယ်။ဘယ်နိုင်ဆွေးနွေးပြဖို့အတွက်မြန်မာနိုင်ငံသတင်းမီဒီယာကောင်စီကကောင်စီဝင်တူဖြစ်သူဦးမြင့်ကျော်ကျွန်တော်တို့စာနာစင်းဆရာဦးစီသူအောင်မြင့်တို့ကိုဖိတ်ခေါ်ထားပါတယ်။ဆရာတို့နှုတ်ဦးစလုံးမင်္ဂလာပါအစီအစဉ်မှာပါဝင်တဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဒါရဲ့ပါဝင်ဆွေးနွေးမဲ့သောတာရှင်6ဦးရှိပါတယ်ကျွန်တော်တို့အလှည့်ကျဆွေးနွေးခွင့်ပေးသွားပါမယ်။ကျွန်တော်တို့ရဲ့ Facebook စာမျက်နှာမှာဒီအစီအစဉ်ကိုကြော်ညာထားပြီးတဲ့နောက်မှတ်ချက်ပေးဆွေးနွေးထားသူတွေတဲကကျွန်တော်မှတ်ချက်6ခုရေးထားပါတယ်။အမီနဲ့ပို့ပြီးတော့ဆွေးနွေးသူတော်တော်ရှင်တူရှိပါတယ်။အရင်ဆုံးတော့ထုံးစံတိုင်းပဲပင်နယ်ဆွေးနွေးသူနှုတ်ဦးရဲ့သဘောထားမြင်ကိုစပြီးတော့နားထောင်ကြည့်ရအောင်ပါ။ဦးမြင့်ကျော်ခင်ဗျာအခုလိုမျိုးသတင်းသမား3ဦးကိုဒီ16တပုံမှန်တက်ပြီးတော့ဖမ်းဆီးထားတာကြိုးကြောင်စီလိုတယ်လို့ဦးမြင့်ကျော်ယူဆပါသလားခင်ဗျာ
။ကျွန်တော်အမြင်မှာတော့ဒီ2017ဒီအကောင်ပိုင်းဦးသိန်းစိန်စိုးရရဲ့မီဒီယာဖြေလျှော့မှုပေါ့နော်။နောက်အဲ့ဒီဒီပိုင်းထဲမှာပဲငင်းငင်းရေးကန့်နှံ့မှုတွေနဲ့ငင်းငင်းစကားပြောဆိုမှုတွေစလာတာပေါ့နော်။အဲ့မှာမီဒီယာကလည်းအရင်ထက်ပိုပြီးလှုပ်ခွင်းရလာတယ်လို့မီဒီယာသမားတွေကနားလည်လာတယ်။ဒါကိုကြိုဆိုရဲပေါ့နော်။အဲ့ဒီဒီပိုင်းထဲမှာပဲငင်းငင်းရေးဖြစ်စဉ်စကားပြောတဲ့ဟာတွေအထူးကနဲ့တက်မရော်နဲ့ဟိုလက်တိုင်းသားလက်နက်ကင်နဲ့စကားပြောတဲ့ဟိုအဲ့ဒါတွေကလည်းပိုပြီးတော့စိတ်တွေ့လာရတယ်။အဲ့ဒီအချိန်မှာမီဒီယာကအဲ့ဒီကြားထဲမှာဟိုပေါင်းကူးပေးတယ်လူတို့ကိုလည်းသိအောင်လုပ်ပေးတယ်။ပေါင်းဝင်ပတ်သက်နေတဲ့စိတ်ဟူတာတွေကိုလည်းသိအောင်လုပ်ပေးတယ်အခန်းကဏ္ဍမှာအရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်လာပါတယ်။အဲ့ဒီအချိန်မှာဟာလားတိုင်းနာလက်နက်ခိုင်တွေဆက်သွယ်ပြီးမေးမြန်းတာကိုးကားတာဒီဘက်ကပြောတဲ့အမြင်တွေကိုဟိုဘက်ကဘယ်လိုမြင်လဲဟိုဘက်ကပြောတဲ့အမြင်တွေဒီဘက်ကဘယ်လိုမြင်လဲဆိုတော့အဲ့လိုဟိုကိုကတဲ့သတင်းဖော်ပြမှုတွေကတောက်လျှောက်လို့ဖြစ်လာတယ်ဗောနော်အဲ့ဒါတွေကတိုးတက်မှုလို့ပြောရင်ရပါတယ်ဟိုဦးရထွက်လက်ထက်မှာအရင်ဆိုတာလက်ထက်မှာဗောနော်ဒီလိုသတင်းဟိုဆက်တွေ့ကိုကမှုတွေကဥပဒေနဲ့ညှိစွန်းနိုင်လားဆိုအဲ့ဒီချိန်ကတန်ကြိုင်းဝင်ကြီးလက်ဖြစ်သမရရဲ့ပြောချက်ခွင့်ရှိသူလည်းဖြစ်တဲ့သူကဒီဟာမျိုးတွေကမညှိပါဘူးလို့ဟိုမှတ်ချက်ပေးခဲ့တာရှိပါတယ
်ဟုတ်ကဲ
့နောက်တစ်ခုကတော့သတင်းမီဒီယာကောင်စီအနေနဲ့လည်းတက်မတော်နဲ့ဟိုတွေ့တဲ့အချိန်ဒီမှာဒီကိစ္စကိုဟိုချင်းချင်းလင်းလင်းဖြစ်အောင်မေးမြန်းခဲ့တဲ့ဟိုမေးမြန်းခဲ့ဘူးလားလဲရှိတယ်အဲ့ဒီအချိန်မှာတော့ဟိုတက်မတော်ဘက်ကဘယ်လိုဖြေလဲဆိုတော့ကိုယ့်ဘာသာကိုစဉ်းစားပါဆိုတဲ့အဖြေမျိုးပဲကျွန်တော်ရခဲ့တယ်ပေါ့နော်ဆိုလိုချင်တာကအခုလိုအရေးယူမယ်ဆိုရင်အကယ်၍ကြိုတင်အသိပေးကြညာပြီးတော့ဒါမျိုးကိုလောက်ခွင့်မရှိဘူးဆိုတဲ့ဟာမျိုးကိုသတင်းသမားအားလုံးသိကြအောင်ကြညာပြီးမှအရေးယူရဲဆိုရင်တော့ဟိုနည်းနည်းကျိုးကြောင်စီလော်လို့မြင်နေအခုလိုမဟုတ်ဘဲနဲ့ရုပ်တဲ့မလို့တဲ့အခါမှာမှဖန်စီရေးယူရဲဆိုတဲ့ဟာမျိုးကတော့ကျိုးကြောင်စီလော်မှုမရှိလို့ကျွန်တော်မြင်ပါ
ဟုတ်ကဲ့ဦးမြင့်ကျော်ကပြောတဲ့အထက်မှာအရင်ဆိုးရလက်ထက်ပြန်ကြားရေးဝန်ကြီးကနေပြီးတော့ဒီကိစ္စကိုမေးတဲ့အခါမှာဥပဒေနဲ့မညှိဘူးလို့ပြောခဲ့ဘူးလေပေါ့နော်
ဟုတ်ပါတယ်ဟုတ်ပါ
ဆိုတော့အဲ့ဒီဒုံကရောအရင်ဆိုးကလက်ထက်ဒုံကရောတည်င်းသမားတွေအဲ့ဒီလိုမျိုးလူမျိုးစုတိုင်းသားလက်နက်ကင်အဖွဲ့တွေတဲကိုနေမြေတွေမှာတွားပြီးတော့တည်င်းပြီးတော့မျိုးရှိခဲ့ဘူးပါလားဦးမြင့်ကျော
်ရှိခဲ့ပါတယ်ဟို NCA လက်မှတ်မထိုးခင်မှာရောထိုးပြီးတဲ့နောက်မှာရောဟိုမထိုးရသေးတဲ့အဖွဲ့တွေနဲ့လည်းယူပါတယ်ရှိတယ်ထိုးပြီးတဲ့နောက်မှာလည်းထိုးရတဲ့အဖွဲ့တွေနဲ့ယူပါရှိတယ်အခုလက်ရှိအဲ့ဒီတနေ့တည်းဖြစ်စဉ်တရက်တည်းကိုကြည့်မယ်ဆိုရင်ပဲမူရစေဝါမီးရှို့တဲ့25ရက်နေ့ကိုကြည့်ရင်ပဲဟို SSA SSPB SSC မှာလည်းမူရစေဝါမီးရှို့တယ်ဝါတပ်ဟိုဝါဖွဲ့မှာလည်းမီးရှို့တယ်ပတ်ခံမှာမီးရှို့တယ်အဲ့ဒီလိုပဲတအောင်းမှာလည်းမီးရှို့တယ်အဲ့ဒီသုံးခုလုံးကိုတရင်တော့တည်းသူ့ဟာနဲ့သူသွားကြပါတယ်ဒါ့ပေမဲ့ဟို SSA ဘက်ဝမ်ဟိုင်းဘက်သွားတဲ့တရင်တော့တည်းအတွက်ဟိုပြဿနာမကြုံခဲ့ရဘူးဟိုဝါဘက်သွားတဲ့တရင်တော့တည်းပြဿနာမကြုံခဲ့ရဘူးအဲ့မဲ့ DNA လေးဘက်ကသွားတဲ့သတင်းတော့ညစေတနာကျင်သွားတယ်ဆိုတော့အဲ့ဒီဟာကလည်းတစ်ခုခု DNA ကိုမဲတာလားဒီ DNA ဘက်သွားတဲ့သတင်းတော့မဲတာလားဆိုတဲ့ဟာစစ်တပ်ဝင်
ဆိုတော့
တစ်ခုခုတော့စဉ်းစားတယ်
ဟုတ်ကဲ့ဆိုတော့ဒါဆိုရင်ကျွန်တော်ခေါင်းထဲမှာအတွေးဝင်လာတာကတမ်တော်ရဲ့ထိပ်ပိုင်းခေါင်းဆောင်တွေကိုယ်တိုင်ကဒါကိုခိုင်မာတဲ့မူဝါဒတစ်ခုချမှတ်ပြီးတော့လုတ်တယ်လို့ယူဆဖို့ရာမခိုင်လုံဘူးလို့ပြောရမှာပေါ့အမြင့်ကျော
်ဟုတ်တယ်ဘာပဲဖြစ်ဖြစ်အာနာရှိတဲ့လူပေါ့နော်ဟိုအုတ်ချုပ်တဲ့လူအာနာဒစိတပိုင်းအာနာတချို့ရှိတဲ့လူတွေကတစုံတရာဥပဒေမှာရှိရင်ပြင်ညာတော့လေဒီပြီးခဲ့တဲ့9နှစ်6နှစ်မှာဟို9နှစ်လောက်မှာဖြစ်ပျက်ခဲ့တဲ့ဟာတွေဟိုအဲ့ဒီဖြစ်ဖြစ်နေတဲ့ဟာတွေလည်းသိပြီးသားပဲဟိုမသိတာတတိမပြုတ်မိတာလည်းမဟုတ်တိုးဝင်မဲ့အဲ့ဒီအချိန်ကဘာမှအမှတ်ချက်ပေးခြင်းဟုတ်လားတားဆီးခြင်းဟိုတတိပေးခြင်းမရှိပဲနဲ့အခုလိုအချိန်မှာလုတ်တယ်ဆိုရဲဟာတော့ဟိုအခုငင်းငင်းဖြစ်စဉ်ကလည်းဆက်ပြီးတော့ဟိုအရေးကြီးတဲ့အနေအထားကိုတွားနေတုံးပဲပေါ့နော်အဲ့လိုအချိန်မှာလုတ်တယ်ဆိုရဲဟာတော့ဟိုတကယ်မူဝါဒနဲ့လုတ်တာမဟုတ်ပဲနဲ့ဟိုမလိုလားတဲ့အခါမှာဒီစုံတရားအရေးယူလက်စားချေတယ်လို့မျိုးသဘောအတွင်မျိုးတက်ရောက်တယ်လို့ကျွန်တော်တို့အဲ့လိုပဲမြင်တယ
်ဟုတ်ကဲ့ဦးစီသူအောင်မြင့်ကရောအခုလို့စက်ကွန်တင်းနဲ့ဖမ်းနေထောင်ဟိုအခုချုပ်ထားတယ်အမှုရင်ဆိုင်ရမယ်ဒါကြိုးကြောင်းစီလို့လို့မြင်ပါသလားဦးစီသူအောင်မြင့
်အဲဒီလိုမျိုးကနော်ဦးမီကျော်ပြောတဲ့စီမှာမှားနေတာတစ်ခုရှိတယ်အဲ့ဒါဘာလဲဆိုတော့ဦးရဲထွတ်ကဒီလိုမျိုးဟိုတပုံနေပြည်ထဲမှာတွားပြီးတော့မှသတင်းယူတာကိုဥပဒေနဲ့ညီတယ်လို့သူဘယ်တော့မှသူမပြောခဲ့ဘူးအဲ့ဒီတော့သတင်းတော့တမေးတော့သူပြောတာတစ်ခုတည်းပဲခင်ဗျားတို့ဘလို့ဟိုရေးကလေးဆိုတဲ့အပေါ်မူတည်ကလေးဆိုတာကိုပဲသူပြောခဲ့တယ်အခုဒီပြဿနာဖြစ်လာတော့လည်းဦးရဲထွတ်ကသူအဲ့ဒီမှာသူရှင်းတာတွေရှိပါတယ်အဲ့ဒါကဘာလဲဆိုတော့ဟိုသတင်းမီဒီယာဥပဒေဆိုတာရှိတယ်ကျွန်တော်တို့ဒီမှာအဲ့သတင်းမီဒီယာဥပဒေမှာဥပဒေနဲ့အညီအဲတရင်သွားယူလို့ရတယ်ဥရင်းရဲ့ညီတရင်သွားယူတယ်ဆိုရင်အဲသက်ဆိုင်ရာတာဝန်ရှိတဲ့လူတွေကိုဥမာခွင့်တောင်းပြီးသွားတာတို့ဘာလို့ပေါ့နော်အဲ့လိုမျိုးဆိုရင်သက်ဆိုင်ရာကဥမာစစ်မဲ့နေပါလေစစ်မီပြည်မှာသွားပြီးတော့ယူပြီးဖြစ်စီပေါ့နော်အဲဆောက်ရှောက်ရမယ်ကာကွယ်ရမယ်ဆိုတဲ့ဟာရှိတယ်ဆိုတော့ဟိုပြဿနာကဘာလဲဆိုတော့ဒီပုံမှာ18တိတို့ဘာလို့ဆိုတဲ့ဥစ္စာကဒါအားလုံးတိုင်းပြည်ဥမာလောလောဆယ်အချိန်ထိကတည်ဆဲဥပဒေဖြစ်နေတယ်တည်ဆဲဥပဒေဖြစ်နေတဲ့အခါကျတော့တုံးနေမြေမှာသွားပြီးတော့ဆက်တွေ့တယ်ပြုတယ်လုပ်တယ်ဆိုရင်အဲဒါကတော့ဘာလို့မဆိုဥတည်နဲ့ညှိဆုံးမယ်အဲဒါပေမဲ့ဒါကသတင်းမီဒီယာအနေနဲ့သတင်းသွားယူခြင်းနဲ့အဲဒီလိုမျိုးသွားပြီးတော့မှလုပ်ခြင်းနဲ့ဆိုရင်သူ့ကိုဘာမှပြောမထားဘူးဆိုရင်တော့အဲသူကဟိုဒီဥတည်ရဲ့အောက်မှာပဲသူကရှိဦးမှာပဲအဲတကယ်လို့ကိုကသတင်းမီဒီယာဥတည်နဲ့ကိုကသွားခြင်းနဲ့ဆိုရင်သက်ဆိုင်ရာကိုခွင့်တောင်းမှုလိုတယ်အဲလုပ်ဖို့ကံမှုဒါတွေလိုတယ်အဲဒီဥစ္စာအခြေအနေပေါ်မှာမူတည်ပြီးတော့မှကွန်ဒီရရလို့ဆိုရင်တော့အခုလိုပြဿနာမျိုးမပေါ်နိုင်ဘူ
း။ဟုတ်ကဲ့။
နောက်တစ်ခုထူးခြားတာကအဲ့ဒါဘာလဲဆိုရင်ဟိုတူတူပြောမှာဆိုနောက်တစ်ခုထူးခြားတာကတော့ရှမ်းပြည်နယ်မှာရှမ်းပြည်နယ်လွှတ်တော်ကဒါတိုင်းပြည်လုံးမှာအဲလွှတ်တော်တွေထဲမှာသူကနေပြီးတော့မှ PNL အပါအဝင်အဲ့ဒီအဖွဲ့ကြီး၄ခုကိုသူကဟိုအချမ်းဖက်အဖွဲ့ကြီးတွေအဖြစ်သူကသတ်မှတ်တယ်ဆိုပြီးတော့မှကြီးညာထားတာရှိတယ်။ဆိုတော့ဒီဟာကြီးကလည်းအတီးဖြစ်နေတယ်။ဆိုတော့အဲ့လိုအခြေအနေမျိုးအောက်မှာကျွန်တော်တူးချင်းမြင်တာကတော့ဒီလိုမျိုးဖန်ဆီးလိုက်တာကိုဟိုတမ်ရောကကျွန်တော်နားလည်တာသူ့လို့သူလောက်တာပဲအဲ့တော့ဒီသတင်းမီဒီယာတာဝန်ရှိတဲ့လူတွေကသာအခုလည်းတော့လို့ AR ဆို AR TV ဆို TV သူတို့ချွတ်တဲ့ editor တွေတာဝန်ရှိတဲ့လူတွေကကိုယ်သတင်းတောက်တွေကဒီလိုအခြေအနေမျိုးမှာသွားရမယ်ဒီလိုဥပဒေတွေရှိနေတယ်အဲ့ဒါကြောင့်မလို့ဒီလိုအန္တရာယ်မျိုးကြုံနိုင်တယ်ဆိုတဲ့ဥစ္စာကိုသူတို့ကြိုတင်သတိပေးပြီးတော့မှအဲ့လွတ်တာလားဒါမှမဟုတ်ရင်လုံလောက်တဲ့ဟိုခွင့်တောင်းမှုတွေဥပဒေနဲ့ညီဖြစ်အောင်စီစဉ်မှုတွေပေးပြီးတော့မှလွတ်တာလားအဲ့ဒီမှာတာဝန်ရှိမှုကကျွန်တော်နားလေတာကတော့ဒီနောက်ဒီဖန်ဆီးခံရတဲ့ဥစ္စာမကောင်းပါဘူးတရုတ်ကမကောင်းပါဘူးတိုင်းပြည်အတွက်ကိုဒါပေမဲ့အဲ့ဒီဥစ္စာတာဝန်ရှိမှုက ဆက်ဆိုင်ရာသတင်းဌာနတာဝန်ခံတွေမှာပဲတာဝန်ရှိတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆိုတော့ဦးစုသူခုနပြောရမယ့်ရှမ်းပြည်နယ်လွတ်တော်ကိစ္စအကြမ်းဖက်ဖွဲ့စည်းလို့ဒါပေမဲ့ပြည်နယ်လွတ်တော်ဆိုတာကကျွန်တော်တို့ကြေညာတာပဲရှိတယ်လေပြည်နယ်လွတ်တော်ကတတ်မှတ်တိုင်းဒီဥစ္စာကဥပဒေလိုအာဏာတည်တယ်လို့တော့ပြောလို့မရဘူးမလား
ဟုတ်ကဲ့ဒါပေမဲ့ခုနတော့ကျွန်တော်ပြောသလိုသတင်းမီဒီယာလုံကလုံတဲ့လူဆိုတဲ့ဥစ္စာကပြည်ရဲ့ဥပဒေတွေကဘာရှိတယ်လဲတို့သတင်းတောက်တွေကဘယ်ဥပဒေအောက်မှာအလုပ်လုပ်နေရလဲဘယ်ပြည်နယ်မှာဒါလုပ်နေရသလဲဆိုတဲ့ဥစ္စာကျွန်တော်တို့အများကြီးကြည့်နေဖို့လိုတယ်။
Okay.
အဲ့ဒါကြာရင်ဥမာကျွန်တော်အေဒါချုပ်တယောက်ဖြစ်တယ်ကျွန်တော်ချွတ်တော့မယ်ဆိုရင်ကျွန်တော်သတင်းတောက်တွေရဲ့ဒီအပက်အန်ဒီရဲ့လုံခြုံရေးတခြားသောဥပဒေရအေးအေးခံရနိုင်ရေးအဲ့ဒါတွေကိုပြတ်ဆဖို့လိုတယ်။အဲ့ဒါအရေးကြီးဆုံးအဖြစ်ပဲ။အဲ့ဒါလို့ပြတ်ဆပြီးတော့မှသာလိုအပ်တဲ့ပြင်ဆင်မှုတွေလုပ်ပြီးတော့မှသူတို့ကိုချွတ်ပြင်မယ်လို့ကျွန်တော်နားလည်တယ်။ဘာလို့ဆိုတော့မီဒီယာသတင်းမီဒီယာဥပဒေမှာလည်းဥပဒေနဲ့ညီသတင်းသွားယူတယ်ဆိုတဲ့ပုံစံမျိုးဖြစ်ဖို့လိုတယ်လေ။အဲ့ဒါကြာရင်ဟုတ်ပြီ DNL နယ်မြေတွေကိုသွားကျင်တယ်ကျွန်တော်တို့ဒီအတွက်ခွင့်ပြုမလားခွင့်မပြုဘူးလားဘာညာဆိုတဲ့ဥစ္စာတွေကိုပြည်ပြည်ချင်းချင်းကျွန်တော်တို့လွှတ်မဲ့လူတွေအနေနဲ့ပေါ့နော်လွှတ်မဲ့မီဒီယာအနေနဲ့ပြည်စုံအောင်ဟိုလုပ်ပေးလိုက်ဖြစ်တယ်လို့ကျွန်တော်နားလည်တယ
်အ
ဲ့လိုမလုပ်ပေးဘူးဆိုရင်တစ်ဖက်ကနားလည်ရမှာတော့ဥပဒေတွေရှိနေတော့ဥပဒေတိုင်းအရေးယူလာရင်တော့ဒီလိုပြဿနာတွေကျုံမှာပဲဆိုတာကိုတော့ကျေလွတ်တဲ့လူတွေနားလည်ဖို့တော့တူတယ်လို့ကျွန်တော်ထင်ပါ
ဟုတ်ကဲ့နောက်တစ်ခုကဒီသတင်းမီဒီယာဥပဒေပေါ့နော်သတင်းမီဒီယာဥပဒေအရာကသူကအဲ့လိုမျိုးနေရာတွေကိုသွားမယ်ဆိုရင်သက်ဆိုင်ရာအနာဘယ်နေပဲဖြစ်ဖြစ်နေမိကံဖွဲ့စည်းပဲဖြစ်ဖြစ်သူကြိုပြီးတော့ခွင့်ပြုချက်ယူရမယ်ပေါ့ဟာလားအဲ့လိုလား
ဟုတ်တယ်အဲ့ဒီသဘောပါအဲ့ဒီဥစ္စာနဲ့ပတ်သက်လို့ဟိုပြောမယ်ဆိုရင်တော့သက်ဆိုင်ရာသတင်းမီဒီယာတစ်ခုချင်းစီတော့လဲကောက်ကိုသွားခြင်းလဲဆိုရင်ကိုကဒီအောင်နီးလိုက်ရှာရမယ်ဘယ်သူဒီမှာခွင့်တောင်းရမလဲဘယ်နည်းနဲ့လုပ်ရမလဲဥပဒေမှာတော့ဒီတိုင်းဆိုထားတယ
်ဆိုတော
့ဒါကိုစူးစမ်းရမယ
်
ပြီးတော့အားလုံးနဲ့ဆိုင်နေဆိုရင်မီဒီယာကောင်စီတို့ဘာတို့ကလည်းသူတို့ကဒီလိုမျိုးသွားလို့ဆိုရင်ဘယ်လိုဖြစ်နိုင်လဲဆိုတော့ကြိုတင်ပြီးတော့မှဒါအကုန်လုံးဟိုကြိုတင်ပြီးတော့လှုပ်ရှားပေးဖို့လိုတယ်လို့တော့ကျွန်တော်နားလည်တယ
်ဟုတ်ကဲ့ဗျာကျွန်တော် Facebook ပေါ်မှာမှတ်ချက်ပေးထားတဲ့6ခုတွေပထမအဆုံးတစ်ခုဖတ်ပြပါမယ်ဒီမှတ်ချက်6ခုကိုကျွန်တော်ကဟိုသဘောတူတယ်ပဲနဲ့သဘောမတူတယ်ပဲ3ခုစီကျွန်တော်ရွေးထားပါတယ်ကျွန်တော်တို့အဲ့ဒီမှာရောက်လာတဲ့မှတ်ချက်အများစုကတော့ဒီလိုမျိုးတက်ကဖမ်းတယ်ဆိုတဲ့ကိစ္စကိုသဘောတူတဲ့လေမျိုးနဲ့ရေးကြတာတွေများတယ်ဆိုတာကျွန်တော်ကြိုတင်ပြီးတော့အတည်ပြုပါစေဆိုတော့အောင်စောဦးဆိုတဲ့နာမည်နဲ့အကောင့်ပိုင်ရှင်ရေးထားတာကမီဒီယာလွတ်လပ်ခွင့်ကိုဒီမိုကရေစီဥတည်နေလို့ထောက်ခံတယ်ဒါပေမဲ့အကွန်ကူပြောင်းစားနိုင်ငံမှာဘက်လိုက်မီဒီယာရဲ့ဒါသူအသုံးနှုံးအတိုင်းပါဘက်လိုက်မီဒီယာရဲ့ရေးသားမှုတွေကိုကန့်ကွက်ပါတယ်တိုင်းရင်းသားရေးတွက်များလုံးတဲ့နိုင်ငံငယ်လေးအင်အားကြီးနိုင်ငံတွေရဲ့ဂျာရောက်နေတဲ့နိုင်ငံလေးလူဦးရေပေါက်ကွဲမှုကမ္ဘာရာသီဥတုပြောင်းလဲမှုကြောင့်လူ35သန်းပြောင်းရွှေ့ရမယ်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အိမ်နီးချင်းဖြစ်နေရတဲ့အပေါ်အရေးမဆိုင်ပဲဘာသာသာသနာလူမျိုးပေါ်အလေးမထားဘက်လိုက်နေတဲ့မီဒီယာတွေအလိုမရှိပါတဲ့တကယ်ဘက်မလိုက်တဲ့မီဒီယာဖြစ်ခါပြောရမရစောင့်ကြည့်နားထောင်ပါမြည်တဲ့အောင်စုံဆိုတဲ့အကောင့်ပိုင်ရှင်ပါနောက်တစ်ယောက်ကတော့ထောက်ခံတဲ့ဥစားမိုးကျော်ဆိုတဲ့အကောင့်ပိုင်ရှင်ကမဖြစ်သင့်ပါဘူးဒါဆိုသတင်းတော့တွေအကုန်လုံးထောက်ထဲကထွက်ရတော့မှာမဟုတ်ဘူးတဲ့ကျန်တဲ့မှတ်ချက်တွေကျွန်တော်နောက်တော့ဖတ်ပြပါမယ်အခုကျွန်တော်တို့ဒိုင်းဆွေးနွေးမဲ့တော်တော်ရှင်သူဖိတ်ခေါ်ပါမယ်ပခုတ်ကူမျိုးကကိုကမောင်လယ်မှာဆွေးနွေးမဲ့လူ6ဦးရှိပါတယ်အတန်းနိုင်ဆုံးလူရင်းတူရှင်းထိထိမိမိဆွေးနွေးပေးကြဖို့ကြိုတင်ပြီးတော့ပန်ကြပါတယ်ကိုကမောင်လယ်ဆွေးနွေးပါခင်ဗျာ
ဒီနေ့ဝမ်းများပြီးဒီနိုင်ငံချင်းများဖြစ်ပြီးဒီလိုကြောင့်ဒီအကျိုးကောင်းတဲ့ပြည်ပေါ်ဆိုတော့ဆိုးရအများအတည်းသတင်းသမားများဒီလူထုကောင်းများဖြစ်ပြီးဒီသတင်းတော့ခုမရှိခြင်းသတင်းကြောင်များကိုကြည့်လို့တော့အဆိုးရအများဒီဒီနိုင်ငံရှိကျန်နေတော့နိုင်ငံများဖြစ်ပြီးအခြေခံလူခုကိုဆက်ရှင်နေတော့နိုင်ငံများဖြစ်ပြီးဒီလိုကရွေးချယ်ထားတော့အဲ့ဒီအဆိုးရလက်ချက်တွေသတင်းကြောင်များခန်းပြီးခံအခြင်းသတင်းကြောင်များအသက်ခံအခြင်းဥပမာဆက်လို့ကာကြီးခြင်းတရားစွဲခံခြင်းများရှားရှားနေပြီးအဲဒီအစိုးရကဒီလူ့အများနဲ့ဆန်ကျင်ကြီးတော်ဆောင်မှာဒီလိုထောက်ခံမှုနိုင်ငံထောက်ခံမှုရရှိပြီးတိုင်းကျွတ်တဲ့အရေးအောင်ဖန်တီးနိုင်ပြီ
းဟုတ်ကဲ့
သတင်းတော်များဒီပြည်သူတွေအကဲသတင်းသွားယူတာကိုတက္ကသိုလ်ကကြီးဆက်ကွန်ဖြစ်ဖြစ်ပြင်းခန်းတရားဆွဲဖို့ခြင်းဒီအတိတ်မရှိပ
ါဟုတ်ကဲ့
ဒီတော့ဒီတော့အလုပ်ကိုပြည်ဝင်တက်ဆောင်ခြင်းဖြစ်ပြီ
းဟုတ်ကဲ့ပါဦးကမောင်လေးဟိုကျေးဇူးအများကြီးတင်ပါတယ်ဆွေးနွေးတာကျွန်တော်ကျေးဇူးအများကြီးတင်ပါတယ်သဘောထားပေါ်လည်ပါပြီတကယ်ကတော့ဆွေးနွေးတာကဥက္ကမောင်လုံးဆွေးနွေးတာကတင်ညာချက်လို့ဖြစ်နေတာတော့ဆွေးနွေးတဲ့လေတံမျိုးနဲ့ဆိုတော့ပိုကောင်းပါမယ်ကျွန်တော်အကြံပေးတာပါနောက်တော့ကျွန်တော်ဆက်ပြီးဖိတ်ခေါ်ပါမယ်မလေးရှားနိုင်ငံကကိုတင့်ရွှေပါကိုတင့်ရွှေဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခုန2ယောက်ပြောတဲ့တင်မှာတော့ကျွန်တော်2ယောက်သလုံးပြောတာကိုနည်းနည်းတော့သဘောကျပါတယ်ဒါပေမဲ့လည်းသတင်းသမားတွေဆိုတာကတော့သူတို့သတင်းဖြစ်တဲ့နေရာတွေမှာပြည်သူတွေအတွက်အကောင်းဆုံးအဆိုးသတင်းဖြစ်ပြီးအကောင်းသတင်းဖြစ်ပြီးအဲ့ဒီသတင်းတွေကိုရရှိရန်အတွက်သူတို့ကြိုးပမ်းအားထုတ်ခြင်းဖြစ်ပါတယ်ဒါကြောင့်မို့အဲ့လိုသွားတဲ့အချိန်မှာဥပဒေနဲ့တုံတရားညှိစွန်ခဲ့မယ်ဆိုရင်လည်းပဲအဲ့အာဏာရှိတဲ့ပုဂ္ဂိုလ်တွေကဒီဥပဒေအတိုင်းဒါတုံတရားကိုနင့်နာတော့၎င်းဒါမှမဟုတ်အဖွဲ့ပြီးတစ်ခုဖြစ်နင့်နာမဲ့တော့၎င်းအဲ့လိုအာဏာနဲ့ညှိစွန်နိုင်မယ်ဆိုရင်လည်းပဲ ဒီမူဟာဆက်ခွန်တင်းနေတော့မိစုံနိုင်ဖို့အလားအလာတော့ကျွန်တော်တော့မတွေ့ဘူးဗျာကျွန်တော်အမိမာတော့အဲတကယ်လို့ဒီမူဟာပါလာမယ်ဆိုရင်လည်းသူတို့ပါလာလို့ရတာပဲ
ဟုတ်ကဲ့ခင်ဗျာ
ဒါကြောင့်ဒီလိုတော့ဟိုကျုံရကျမ်းမအဲ့လိုတော့ဆွဲစည်းနေမယ်ဆိုရင်တော့ခုနကပြောလိုမျိုးတင်းသမားတွေကတော့ထောင်ပြက်ကတော့လွတ်တော့မှာတော့မဟုတ်တော့ပါဘူ
းကျေးဇူးပါကိုတင်ရွှေမလေးရှားနောက်တစ်ယောက်ကတော့ထိုင်းနိုင်ငံကကိုတီးလည်မှုပါကိုတီးလည်မှုဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့တည်င်းသမားတွေကိုအပြေးအဝါထောက်ခံပါတယ်ခင်ဗျာဘာဖြစ်လဲဆိုတော့အခုအစိုးရတွေစစ်တပ်တွေပြောနေတာတွေကတော့ကျွန်တော်တို့ကတော့မာယုံလို့ကျွန်တော်တို့ပြောရမှာဖြစ်ပါတယ်ဘာဖြစ်လဲဆိုတော့နော်ကျွန်တော်နိုင်ငံမှာနော်နှစ်ပေါင်းများစွာကျွန်တော်တို့တိုင်းရင်းသားပြည်သူတွေကိုနော်အကြမ်းဖက်လှုပ်ဆောင်နေတာတပ်ဖြတ်နေတာအများကြီးရှိပါတယ်ခင်ဗျာဒီလိုင်းလိုပဲသူတို့လှုပ်ဆောင်တာဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်အနေနဲ့ကတော့ဒီအစိုးရရဲ့စစ်တပ်ရဲ့လှုပ်ဆောင်မှုတွေကနော်လိမ့်လေလက်သားပြီးတော့ကျွန်တော်တိုင်းလားပြည်သူအမှန်တမ်းဒုက္ခပေးနေတဲ့အဖွဲ့အစည်းတွေကိုပဲကျွန်တော်ကတော့မြင်တယ်။ဘာဖြစ်လဲဆိုရင်နော်ကျွန်တော်တို့နိုင်ငံမှာနော်ကျွန်တော်တို့ကိုယ်တိုင်ကခံစားလာခဲ့ရပါပဲ။ဒါကြောင့်မို့ကျွန်တော်တို့ပြောနိုင်တာဖြစ်ပါတယ်။နိုင်ငံတကာအနေနဲ့နော်ဒီလိုအဖွဲ့အစည်းတွေနော်ကရင်သမားတွေအမြန်ဆုံးတော့ဝင်ရောက်ပြီးတော့လေ့လာဖို့လိုတယ်ဗျာဒါမှသူတို့အမှန်တရားကိုသိမှဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးများတင်ပါတယ်ကိုတီလည်းမှု Facebook ပေါ်ကမတ်ချန်တစ်ခုကျွန်တော်ထပ်ဖက်ပြပါဦးမယ်ပြန်နေဆွေးနွေးသူတွေပဲမလှည့်ခင်ပါထွန်းကိုဆိုတဲ့အကောင့်ပိုင်ရှင်ကလေးစားရင်ကြီးစွာပြောပြရစီဖန်းစီတာမှန်ပါတယ်ထိရောက်စွာအေးယူပစ်တင်ပါတယ်ကျွန်တော်လည်း VOE ကိုမေးပြရစီကျွန်တော်ကတော့မဖြေနိုင်သေးပါဘူးခင်ဗျာတရင်တော့ဆိုတာနဲ့အချုပ်ချာအာနာစီကံပလိုက်တာပဲဝင်ချင်းတလို့ဝင်လိုင်စင်မဲ့ကာစီပြီးတရင်ယူလို့ရပါသလားခင်ဗျာတရင်တော့ဆိုတာနဲ့ပဲလှုပ်ချင်းတလို့လှုပ်ကြည့်နေရမလားခင်ဗျာဖြေချပေးပါဦးနောက်လင်းလင်းဆိုတဲ့အကောင့်ပင်ရှင်ကတော့တရင်သမားတွေကိုသူတို့လိုချင်တဲ့အချက်လက်တွေတရင်သွားယူတာပဲတောင်းချမ်းသူတွေကသူစကားတိုင်းမှာနော်ခွင့်ပြုပြီးစိတ်ဆိုးရောက်ောက်ခွင့်မပြုဘူးဆိုတော့တရားမကြပါဘူးမတရားအသိအဖွဲလို့ပြောရအောင်ဒိုင်းန်သားလက်နဲ့ကင်တွေနိုင်ငံတကာရဲ့ရေးယူတန်ခတ်မှုကိုမခံရဘူးပါဘူးဆရာနာရှင်ခေအဆက်ဆက်ကသာနိုင်ငံတကာရဲ့ရေးယူတန်ခတ်မှုကိုခံရတာပါတဲ့ဆိုတော့ဦးမြင့်ကျော်ရေးတော်ရရှင်တွေရောသဘောထားမြင်မျိုးပါပဲသဘောတူတာရှိပါတယ်သဘောမတူတာရှိပါတယ်ခုနတုန်းကဦးစီးတော်အမင်းဆွေးနွေးထားတဲ့အထဲမှာဒီလိုအခြေအနေမျိုးမြန်မာနိုင်ငံကထူးခြားတဲ့အခြေအနေကျွန်တော်တို့တခြားနိုင်ငံတွေပြောရဲဆိုရင်တော့ထားလိုက်ပါတော့လေတခြားဟာလာသတင်းလွှတ်ခွင့်တိုးတက်ပြီးသားနိုင်ငံတွေမှာကတော့သတင်းတောက်ဆိုတဲ့ဥစ္စာကသတင်းသမားတွေဒီကြိုက်တဲ့လူနဲ့တွေ့ပြီးကြိုက်တဲ့သတင်းယူလို့ရပါတယ်ဘာပုံမှန်နဲ့မှဖမ်းလို့မရပါဘူးဒီဟာတွေကျွန်တော်တို့ပြောကြပါစို့ဆိုနေတော့မြန်မာနိုင်ငံရဲ့အခြေအနေမှာအခုလိုမျိုးဟဲ့လားဒီလိုခက်ခဲတဲ့ရှုပ်ထွေးတဲ့အခြေအနေမျိုးမှာသတင်းသမားတွေအနေနဲ့ပိုပြီးတော့တတိထားတဲ့နဲ့ရှိထားတဲ့ဥပဒေတွေကိုတေချာကျင့်ကြပြီးတော့မှလုံးတဲ့နယ်ဆိုတဲ့ထောက်ပြချက်တည်မှန်ကန်တင်းလျော်တဲ့ထောက်ပြချက်မဟုတ်ဘူးလားခင်ဗ
ျဒီလေဥပဒေတွေကတော့ရှိပါတယ်ဒီ18တိကိုလည်းပြီးခဲ့တဲ့အစိုးရလက်ထက်ပြီးခဲ့တဲ့ဘက်တော်တက်တန်းမှာမေကွန်းထောက်ခဲ့ကြတယ်ဟိုအဲ့ဒီမှာလည်း NCA လက်မှတ်ထိုးပြီးတဲ့အဖွဲ့အစည်းတွေကိုဟာလာမတရားတင်ပယ်ဖြတ်ပြီးမယ်လို့ပြောတယ်မထိုးရသေးရမပယ်ဖြတ်ပြီးပေါ့နော်အစိုးရကတော့ကျွန်တော်ထင်တာတော့18တိဆိုတဲ့ဟာကဟိုဒီကလေဆိုရှယ်လေးဆိုရလက်ထက်တမ်းတော့ဆိုရလက်ထက်ဒီမှာဟိုကြီးရွာကရွာတကြီးတွေတို့ရွာသားတွေတို့ဟိုတကယ်လက်နက်ကင်ပြိပခါမှာပါဝင်တာမဟုတ်ပဲနဲ့နှစ်ဖက်နီးရတာကြောက်တဲ့သူတွေအများကြီးယာနဲ့ထောင်နဲ့တရင်သမားတွေတော့မဟုတ်ဘူးပေါ့ယာနဲ့ထောင်နဲ့ချီပြီးတော့ဟိုထောင်ကြခဲ့တဲ့ပုံမှန်ပေါ့နော်ဒီပုံမှန်ကလည်းတကယ်တော့ပြန်ဟိုဆန်းစစ်တင်တဲ့ပုံမှန်ပါပြီးခဲ့တဲ့တက်တန်းမှာတော့ဆွေးနွေးဖို့တင်တယ်တို့တော်လည်းဒီဟာမပယ်ဖြတ်နိုင်သေးဘူးလို့အဲ့လိုမျိုးဟိုလွတ်တော်ကဆုံးဖြတ်ခဲ့တာပေါ့နော
်ဆိုတော့
ကျွန်တော်တို့ကဒီခါလေးမှာတည်သေးဥပဒေကိုလေအခုကပြန်တုံးတက်ကြရဲပြင်ဆင်ဖို့ဟိုနေကြရဲအဲ့ချိန်မှာပဲဒီပြိုင်နဲ့တည်းလက်ရှိလုံးနေရတဲ့အလုံးနဲ့တည်သေးဥပဒေနဲ့ဥပဒေအတိုင်းလိုက်နိုင်တော့ဟိုအရင်ဆောင်ဖို့လို့ပေါ့ဥပဒေလိုက်နာဘေးကင်းကွာဆိုတော့မှန်ပါတယ်သို့တော်လည်းတချို့ကိစ္စတွေမှာတရင်သမားလေးတရင်သမားအလုပ်ကိုသူလုပ်လို့ရတဲ့အတိုင်းကြာတိလုပ်ကြတာပေါ့နော်အဲ့ဒီနေရာမှာတစ်ဖက်ကအာနာကြီးရဲ့လူဟိုသူတို့မှာဟိုနေချိတဲ့လူကဟိုအေးအေးယူမယ်ဆိုတဲ့ဟာမျိုးမှာတော့ညားတာတဲ့ဟိုလှုပ်ဆောင်မှုမျိုးဖြစ်တဲ့တယ်လို့ကျွန်တော်တော့အဲ့ဒီရှိတာမှာကျွန်တော်မြင်တယ
်ဟုတ်ကဲ့ဆိုတော့ဦးစီးသူအောင်မြင်ဒီထောက်ပြချက်ကိုလည်းစဉ်းစားပြီးတော့ဟလာတမတော်အနေနဲ့ရောဒီကိစ္စမျိုးမှာစက်ခွန်ချက်ခွန်တက်ဆိုတာကကျွန်တော်တို့ဒီအလုံးသိကြပါတယ်ဒီချိန်တုန်းကလည်းပဲဟလာဆိုရှယ်လေးဆိုရလက်ထက်မှာစက်ခွန်တင်းနဲ့ဖမ်းခဲ့တာတွေထောင်ချခဲ့တာတွေအများကြီးပါယာနဲ့ချီပြီးတော့ကိုကျွန်တော်ကိုယ်တိုင်လည်းတွေ့ဘူးပါတယ်ဒီစက်ခွန်တင်းဆိုတဲ့ပုံမှာတကယ့်ကိုရေလဲသုံးခဲ့တာငါးညလို့စက်ခွန်တင်းတို့စက်ခွန်နှစ်ကတော့တကယ်လက်နဲ့ကင်မို့လို့ထားပါတော့လေဆိုတော့တည်င်းသမားတွေကတည်င်းသွားယူရယ်ပြန်လာတယ်သူတို့မှဘာလဲနဲ့မှလည်းမပါဘူးသူတို့ဒီအဖွဲ့ဝင်တွေလည်းမဟုတ်ဘူးဒီအဖွဲ့ကိုတည်င်းပေးတာလည်းမဟုတ်ဘူးတေးကြတယ်ဒီတည်င်းသမားတွေဆိုတာလည်းတည်င်းလောကမှာထင်ရှားတဲ့တည်င်းသမားတွေတည်င်းသမားတွေလူသိများတဲ့တည်င်းသမားတွေဆိုတော့တက်ကဓာကြီးကိုစက်ခွန်တင်းကြီးနဲ့ဆွဲပြီးတော့ဖမ်းတယ်ဆိုတာကတော့သိနေနေပြင်းထန်လွန်းတယ်လို့ပြောလို့မရဘူးလားဦးစီးပြောအောင်မြင့
သူကနှစ်ပိုင်းရှိတာပေါ့နော်နှစ်ပိုင်းဆိုတဲ့ဥစ္စာကဟိုကုလားတော့ပြောတဲ့ဥစ္စာတွေသိကြပါတယ်ဒီ18တစ်ကမကောင်းဘူး66ကကြီးကမကောင်းဘူးပါညာဒါကဥပဒေရေးရာဆွေးနွေးရမယ့်အပိုင်းတစ်ပိုင်းဖြစ်သွားပြီဆိုတော့ဒရင်နောက်တွေကဘယ်လိုလဲဒရင်နောက်တွေကဟိုကိုသတင်းထောက်လာမှုအတွက်ကိုဟိုဘက်ဥပဒေတွေဖြတ်ပေးပါဒီဘက်ဥပဒေတွေဖြတ်ပေးပါဒီလိုမျိုးတွေရွေးလျှောက်ပြောနေလို့ဒါဘယ်တော့မှပြီးမှာမဟုတ်ဘူးပထမတစ်ခုနားလည်ဖို့ကဒီလိုဥပဒေတွေရှိတယ်ဆိုရင်ဒီလိုဥပဒေတွေနဲ့အရေးယူရင်ကိုဘက်ကပြင်ဆင်လာတာမရှိရင်ပေါ့နော်ပရင်းမီဒီယာဥပဒေမှာတော့ပြင်ဆင်ခွင့်ပေးထားတယ်ပေးထားတယ်ဆိုတော့ဥစားဥပဒေနဲ့အညီဖြစ်အောင်ကြိုးစားလိုက်တယ်ဆိုရင်ရကောင်းရနိုင်တယ်မရချင်းလည်းမရဘူးဟုတ်ပြီအဲ့ဒီဥစားကဟိုတပိုင်းပေါ့အဲ့တော့ဘုရားတော်ကလိုပဲမှန်ပါတယ်ဖြစ်သွားပြီဆိုတဲ့အခါကျတော့ဒါတမတော်ကနေပြီးတော့မှဒီပုံမှန်နဲ့ဖန်ပြီးဒီလိုအရေးဥစားပုံမှန်ဖွင့်လိုက်ပြီဟုတ်ပြီအဲ့ဒီခါကျရင်တော့လုတ်ဆရာကတော့အခုတလို့ဆရာပေါ့ကျွန်တော်တို့လုတ်ဆရာကတော့တခုတည်းရှိရဲတပ်မတော်ဘက်ကိုသေချာကျွန်တော်တို့ပြောရမယ်နားလည်အောင်ကျွန်တော်တို့ပြောရမယ်ဒီဥစ္စာသတင်းသွားယူတာပါကျွန်တော်တို့ယူလာတဲ့အထောက်အထားတွေကိုလည်းကြည့်ပ
ါ
ဒီဥစ္စာတွေကသတင်းသွားယူတာပါအဲ့လိုဆိုတဲ့ခါကျလို့ရှိရဲတပ်မတော်ဘက်ကအမှုကိုဖွင့်လာတာကိုရုပ်သိမ်းပေးနိုင်အောင်နေပါလေကျွန်တော်တို့ကြိုးစားရမယ်ဒါတော့အမှန်ပါပဲ
ဒါ
ပေမဲ့အဲ့လိုမျိုးလုတ်တဲ့ဥစ္စာကလောလောဆယ်ဖြစ်သွားလို့လို့ရတာမဖြစ်ခင်မှာတော့ခုနကပြောသလိုသတင်းယူတဲ့သတင်းမီဒီယာတွေကအဲဥပဒေတွေရှိတယ်ဟိုဥပဒေတွေဒီဥပဒေတွေငါတို့ပြမလိုပါဘူးပါညာဆိုရင်ဒါကြီးရလဲဒါမဖြစ်ဘူးတိုင်းပြည်မှာကတော့ခုနကတော့လူမနိုင်ဒီပြည်ရအလုံးလုံးနေရတယ်ဒါသတင်းမီဒီယာဆိုတာလည်းဒီစဲဥပဒေတွေအောက်မှာပဲအလုံးလုံးနေရတယ်ဆိုတော့ဒါတွေကိုသတိထားပြီးတော့မှကိုယူရဆိုဘယ်လိုနည်းနဲ့ယူရမလဲဆိုတာမီဒီယာမှာရှိတယ်သွားရမှာပေါ့သဘုံနေစီသွားရမယ်သတင်းသွားယူရမယ်မှန်တယ်အဲ့ဒါယူတဲ့နည်းတွေကိုစနစ်တကျဖြစ်အောင်လုပ်ရမှာကသတင်းမီဒီယာတာဝန်ယူလာတဲ့လူတွေသတင်းမီဒီယာအဖွဲ့အစည်းတာဝန်ယူလာတဲ့လူတွေသူတို့ကဒီတာဝန်ကိုသိကြကောင်းကောင်းမွန်မွန်မလုပ်ဘဲနဲ့အဖမ်းခံရတဲ့ခါကျတော့မှဟိုလူကိုအဖြစ်ပြောဒီလူကိုအဖြစ်ပြောဆိုတဲ့ဥစ္စာကဒါပြိပြီးတော့ကောင်းတဲ့ကိစ္စလို့
တတိယမီဒီယာသမားတွေကိုယ်တိုင်ကလည်းပဲပို့ပြီးတော့ကျွန်းကျွန်းကျင်ကျင်လုံနိုင်ဖို့လိုတယ်ပေါ့နော်ကျွန်တော်ဒီလိုနားလဲပါတယ်ဆိုတော့ဒါရေးဆွေးနွေးမဲ့သောရရှင်တွေကိုဆက်ပြီးတော့အောင်၃ယောက်ကြံပါတယ်ကျွန်တော်တို့အချိန်သိမ့်မရှိတော့ပါဘူးအတက်နိုင်ဆိုထပ်ပြီးတော့တောင်းပန်ပါတယ်လူရင်းတို့ရှင်ဆွေးနွေးပေးပါမလေးရှားနိုင်ငံကကိုနေဦးလင်းဆွေးနွေးပါခင်ဗျာ
ဟယ်လိုကျွန်တော်ကတော့ဘယ်လိုပြောရမလဲဆိုတော့သတင်းမီဒီယာအကြောင်းပြောရင်မီဒီယာလို့ပဲကျွန်တော်အကြမ်းင်းတော့ပြောမှာပေါ့ဗျာမီဒီယာရဲ့သဘောတဘာဝကိုမီဒီယာသမားတွေသိဖို့တော့လိုမယ်လို့ထင်ပါတယ်ဗျာဒီအချက်ကတော့ဘယ်လိုပြောချင်တာလဲဆိုတော့မီဒီယာသမားတွေဟာမေရာပေါ့နော်ဟိုဘာခေါ်လဲဆိုတော့ကြီးမှန်တစ်ချက်လိုပဲကိုယ့်ကိုသဘောထားလို့သိပါတယ်ကိုဟာတရားတကြီးလည်းမဟုတ်သလိုကိုဟာရှိနေလည်းမဟုတ်ပါဘူးဗျာပြည်သူတွေကိုတင်ပြခြင်းလို့ဒါတော့ဘယ်လိုဖြစ်တယ်ဘယ်ကဲဆိုဘယ်ခန်းသာဖြစ်တယ်ဆိုတော့မေရာအဆင့်ဟာလာလို့ပေါ့နော်ဟိုသူ့မှာရှိနေတဲ့ပုံရိပ်အတိုင်းပဲမြင်ပြီးတော့ပြည်သူတွေဆုံးဖြတ်တာကိုပဲလက်ခံသိခြင်းပါပဲ
ဟုတ်ကဲ့ပါ
အနည်းအချက်ကတော့ကျွန်တော်ဘာပြောချင်တာလဲဆိုတော့အဲ့လိုမေရာနဲ့ပြတာတော့မှဗျာဟိုရှင်းအောင်လင်းအောင်ပြောတဲ့သဘောပါသူ့မှာတကူဟို
ကိုနေဦးလေးတို့လိုရင်းတို့ရှင်းလို့ပါနော
်ရမယ်ဆိုပါဆိုဟိုနောက်ကျောင်းကျန်းကိုပဲပြမလားရှေ့ကျန်းကိုပြမလားဆိုတာကဟိုသူ့ရဲ့ standard နဲ့ဆိုင်သွားပြီကျွန်တော်တို့တိုင်းပြည်မျိုးမှာကြတော့နောက်ကျောင်းကျန်းတော့ပြရင်ယဉ်ကျေးတယ်လို့ပြောမှာပေါ့နော်ခြေချောင်းကိုပြရင်အဆင်မပြေဘူးပေါ့နော်အဲ့တော့တချို့တွေက standard ကလွဲနေတယ်လို့ထင်တာပေါ့နော်မေရာသမားတွေအုံနဲ့ခုနပြောတဲ့မီဒီယာသမားတွေအုံနဲ့မေရာက standard လွဲနေတယ်လို့ကျွန်တော်ထင်ပါတယ်ဗျာအဲ့လောက်ပါပဲ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကိုနေဦးလေး Facebook ကမှတ်ချက်တစ်ခုကြံပါတယ်တစ်ခုကပိုင်လေးဆိုတဲ့အကောင့်မှာရှင်ဆွေးနွေးထားတာပါမြန်မာနိုင်ငံရဲ့ဒီဇယ်ဥပဒေအရအတိမတ်ပြုတ်ထားတဲ့အဖွဲ့အစည်းမဟုတ်တာကိုမတရားသိမ်းလို့ခေါ်နိုင်ပါတယ်ဒါကြောင့်လေဖွဲ့အဲ့ဒီလိုဖွဲ့စည်းမျိုးနဲ့ဆက်သွယ်တဲ့ဘယ်လိုလူမျိုးကိုမစူတီဇဲဥပဒေနဲ့အရေးယူတာဟာဥပဒေရဆောင်ရတာဖြစ်ပါလေတဲ့နောက်တစ်ယောက်ကတော့မိုးကြော်ဆိုတဲ့အကောင့်ပိုင်ရှင်မှာမဖြစ်သင့်ပါဘူးဒါဆိုသတင်းတော့တွေအကုန်လုံးထောင်ထဲကထွက်ရတော့မှာမဟုတ်ဘူးတဲ့တခါအီးမေးလ်နဲ့ဆွေးနွေးထားတဲ့အမေရိကန်နိုင်ငံမှာနေတဲ့မောင်တက်တနာကတော့ NLD ပြည်သူ့စိုးရွားလက်ထက်ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးနဲ့ပြည်တွင်းညီညာရေးတရားစီရင်ကာလမှာသတင်းမီဒီယာလွတ်လပ်ခွင့်အခန့်ကဏ္ဍအလွန်အရေးကြီးတယ်လို့ယူဆပါတယ်အထူးသဖြင့်ပြုပြင်ပြောင်းလဲရေးဖြစ်စဉ်တွေမှာအဓိကဥဆောင်ပါဝင်နေတဲ့အစိုးရရဲ့နဲ့တပ်မတော်ရဲ့အားသာချက်အားနည်းချက်တွေကိုသတင်းမီဒီယာတွေကအဓိကဝေဖန်ထောက်ပြရမှာဖြစ်ပါတယ်တဲ့။သူစီတဲ့ဆွေးနွေးတာနောက်တော့နည်းရှိပါတယ်ကျွန်တော်ပင်လယ်နှစ်ယောက်ရဲ့နောက်ဆုံးဒီကုန်းချုပ်စကားကြားခြင်းလို့ဖျက်လိုက်ပါစေ။ဆိုတော့ဦးမြင့်ကျော်ယင်ပြောပါခင်ဗျာကျွန်တော်တို့တမနစ်ဆိုတော့တယောက်ကိုမိနစ်ဝက်စီလောက်ရပါမယ်ဒီကိစ္စကိုအပြည့်အလဲဆုံးဘယ်လိုဖြေရှင်းသင့်တယ်လို့ယူဆပါတယ်လဲခင်ဗျာ
။ဒီကိစ္စတော့ဟိုကျွန်တော်မြင်မှာတော့ဟိုဒါပထမဆုံးကြီးခဲ့တဲ့ငင်းငင်းဖြစ်စဉ်2012ပြည့်အခုချိန်ကြီး18 5နှစ်အတွင်းမှာဟိုပထမဆုံးပြည့်နေက
တရင်းသမားတွေကိုစက်ခွန်တင်နေ
တာလူမျိုးယူခွင့်ရှိတယ်မရှိဘူးဆိုတော့ဟုတ်ကဲ့ဖောက်ပါတယ်အဲ့ဒါပတ်သက်လို
့ချ
က်နဲ့ဖြစ်တဲ့ကိစ္စပေါ့နော်ဆိုတော့အဲ့ဒီကိစ္စမှာဟိုအမှားဆောင်တဲ့သဘောမျိုးမဟုတ်ဘဲနဲ့ဒီကိစ္စကကျန်တဲ့လူတွေကိုကျန်တဲ့တရင်းသမားတွေကိုတတိပေးတဲ့သဘောမျိုးနဲ့လေဟိုဒီကိစ္စကိုစစ်တမ်းမပေးဘဲနဲ့ဒီဟာကိုအတိပေးလို့ရပါတယ်ဒါကတော့တမ်းမတော်အတွက်ကောင်းတဲ့ပုံရိပ်ဖြစ်စေမှာပါ
ဟုတ်ကဲ့ပါဦးစီသူအောင်မြင့်မိနစ်ဝက်ပြောပါခင်ဗျာ
အဲအဲ့ဒီပထမတစ်ခုကတော့ဒီသတင်းတောက်တွေအခုလိုဖြစ်သွားတာတော်တော်ကိုမကောင်းဘူးတော်တော်ကိုခိခိုက်မျက်နှာမှုရှိတာပေါ့နော်
အဲ့ဒီအတွက်ကိုဟိုအရေးကြီးတာကတော့ဟိုဖြစ်သွားပြီဆိုရင်တော့ဟုတ်တယ်သူတို့လူမျိုးအောင်နောက်ပြီးတော့မှတကယ်လို့တရားရုံးကိုရောက်သွားတဲ့ဆိုရင်လည်းဟိုသက်သာခွင့်တွေရအောင်အားလုံးကဝိုင်းပြီးတော့ကြိုးစားပေးရမယ်အဲ့ဒါပေမဲ့ပို့ပြီးတော့အရေးကြီးတာကပြဿနာရဲ့အရေးမြစ်ကဒီသတင်းတောက်တွေသတင်းယူတဲ့စီမှာသူသက်ဆိုင်ရာသတင်းဌာနတွေရဲ့တာဝန်ခံတွေပြီးတော့မှအားလုံးကိုခေါင်းဆောင်မယ်လို့ပြောနေတဲ့သတင်းမီဒီယာအဖွဲ့ကြီးတွေရဲ့တာဝန်ရှိတဲ့လူတွေကအဲကိုလူတွေကဒီလိုမျိုးဖြစ်အောင်ဖြစ်သွားတဲ့ကိစ္စမှာဟိုတစ်ဖက်ကတမတော်တွေဘာတွေကိုအပြစ်သွားတင်ပြီးတော့မှဒီဇိုးလိုပုံဖော်နေတာမျိုးမလုပ်ဘဲနဲ့ငါတို့ရောဘာတွေလူနေသလဲငါတို့ရောဟိုလုံဆရာရှိတာတွေကိုဘာတွေများလုံထုတ်ခဲ့သလဲပုံပုံကိုပြန်ပြီးတော့လည်းဟိုဝေဖန်မှုလိုတယ
်ဟုတ်ကဲ့ပါဦးစီတော်မြေကျွန်တော်တို့အချိန်ကတော့ပဲရလို့ပါဦးစီတော်မြင့်ဦးမြင့်ကျော်ဘောင်ဆွနေသူနားဆင်သူတော်တော်ရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုကျော်ကျော်တဲ့စီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေနေ့ညထားရိုက်လေးလိုင်းဆွနေကအစီအစဉ်ကိုပြန်လည်နားဆင်ခဲ့ကြရတာဖြစ်ပါတယ် VOA American တန်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 Joru ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
အတန်းရ2019ခုနှစ်ဇူလိုင်လ2ရက်တနင်္ဂနွေနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေနေ့ခင်းတနားရီအထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရစေ။တနင်္ဂနွေနေ့ညနေပိုင်းမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းမြန်မာပြည်ကပေးစာဥစည်သူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်နဲ့ကမ္ဘာတစ်လွှာထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကဏ္ဍတွေနားဆင်ကြရမှာပါ။ခုတနင်္ဂနွေနေ့မနေ့ဖက်ထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုစောဝင်းလှိုင်ကကြေညာပေးပါဦးမရှင
်။အီရန်နိုင်ငံမိုဆူမြို့ကို IS Islamic State ကြွားရီလက်ထက်ကနေပြန်လည်သိမ်းပိတ်လိုက်နိုင်ပြီဖြစ်ကြောင်းအီရန်ဝန်ကြီးချုပ်ကကြေညာပြီးနောက်တနေ့မှာဘုံမူ Bad Walk ဥဆောင်ပြီးအဖွဲ့ဝင်တရာဒဇင်လောက်ပါတဲ့အမေရိကန်တပ်ဖွဲ့တွေတစိုက်တက်မထားတဲ့ခြေကားကားနှစ်နဲ့မိုဆူမြို့အနောက်ဖက်ပိုင်းကိုရောက်သွားပြီးအရေးကြီးဆုံးကိစ္စရပ်တစ်ခုဖြစ်တဲ့အချင်းချင်းပြန်မပစ်မိစေရေးအတွက်အီရန်တပ်ဖွဲ့တွေကိုသတိပေးပြောကြားခဲ့ပါတယ်။အဲဒီနောက်မှာတော့ပုံမူပက်ထားအီရတ်ဗိုလ်ချုပ်တေရဲ့တပ်ဖွဲ့ဝင်တွေအီရတ်အထုတပ်ဖွဲ့ဝင်တွေနဲ့စနေနေ့မနေ့ပိုင်းကအထုအရေးပေါ်စီဝေးခေါ်ယူကျင်းပခဲ့ပါတယ်။ထက်နေကမှာရွှေပြောင်းအလုတ်သမားများဆိုင်ရာဥပဒေသစ်မကြခင်ပြဋ္ဌာန်းမှုရှိနေတာကြောင့်လိုအပ်တဲ့စာရွက်စာတမ်းအထောက်အထားတွေယူဖို့ထောင်နဲ့ချီတဲ့မြန်မာအလုတ်သမားတွေနေရအသီးသီးကိုပြန်နေကြပါတယ်။သူတို့အနေနဲ့ထက်နေကံကိုပြန်လာပြီးတရားဝင်အလုတ်လုပ်နိုင်ဖို့အတွက်အခုလိုနေရပြန်နေကြတာလို့ဆိုပါတယ်။နိုင်ငံခြားသားအလုပ်သမားများစီမံခန့်ခွဲရေးတရားဝင်အထောက်အထားမရှိတဲ့နိုင်ငံခြားအလုပ်သမားတွေကိုခန့်ထားရင်ထိုင်းအလုပ်ရှင်တွေပါတံငွေပေးရမယ်ဆိုတဲ့ဥပဒေအသစ်ကိုထုတ်ပြန်မှုထိုင်းအစိုးရကစီစဉ်နေတာပါမလေးရှားနိုင်ငံကတရားမဝင်နိုင်ငံခြားသားအလုပ်သမားတွေကိုဇူလိုင်လ10ရက်နေ့ကစတင်ပြီးတနင်္ဂနွေလုံးအတိုင်းအတာနဲ့စီမံချက်ချပိုက်ဆိတ်တဲ့ရှာဖွေဖမ်းဆီးနေတာမှာမြန်မာအလုပ်သမားအများပြားဖမ်းဆီးခံရပါတယ်စနေနေ့ညသကောင်ရံအချိန်ထိမလေးရှားလာဝကမူဒန်းတွေကစစ်စင်ရေးတစ်ခုတစ်ဖွဲလိုက်လံဖမ်းဆီးနေတာကိုလည်းလူမှုကွန်ရက်မီဒီယာကဗီဒီယိုဖိုင်တွေမှာတွေ့နေရပါတယ်။စနေနေ့မိုးလယ်ပိုင်းထိစားတောက်အစားအသောက်စေယုံတစ်ခုနဲ့ဆောက်လုပ်ရေးလုပ်ငန်းဝင်တစ်ခုတို့ကိုဝန်ရောက်ဖမ်းဆီးတာမှာတရားမဝင်အလုပ်သမား40ဖမ်းမိခဲ့ပြီးမြန်မာနိုင်ငံသား23ဦးပါဝင်တယ်လို့ဆိုပါတယ
်။ဒီကနေ့မနက်ပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုစောဝင်းလှိုင်ကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လုပ်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်။တနင်္ဂနွေနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.